ဒီနေ့ဒီကနေ့သာသနာတော်နှစ်2558ခု ကောဇာတက္ကသိုလ် 1386 ခု တော်တယ်လာပြီးပြော 4 ရက်2014ခု 6 လပိုင်း 7 ရက်တောက်ကြနေ့ နနခင်ခါကာလမှာ မုံရွာမြို့ရှုတော်ကြီးမြတ်စွာဘုရား ဘောဂရန္တီဓမ္မယုံတော်ထင်းမှာ ရှင်ရင်ပြန်ပါကြတဲ့ ဒုတိယကြိမ်မြောက်ဓမ္မတဟာယတရားပွဲဖြစ်မြောက်ရေးပွဲမှာကျင်းပပြီးတော့ကျင်းပကြတဲ့အလုတ်ပေး9ရက်တရားစခန်းပွဲတဲ့မြတ်စွာဘုရားရဲ့အဆုံးအမနဲ့အညီကမ္မထံတရားများကြိုးစားအထောက်ကြမယ်ဆိုတဲ့ကြီးရတဲ့နဲ့9ရက်တိုင်တိုင်ကျင်းပကြမယ်တရားစခန်းပွဲပေါ့ဒီတော့ဒီကနေ့မနေ့ဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တရားကြီးဥကျော်ဝင်းဒကမာကြီးတော်ခင်တန်းမျိုးနိုင်မြေုပ်ရောင်းဝယ်ရေးမိသားစုအောင်ချမ်းသာရက်ွက်မုံရမျိုးဒီမိသားစုပေါင်းတို့ရဲ့ဓမ္မဒါနကုသိုလ်ကောင်းမှုကိုအကြောင်းပြုပြီးတော့ဒီနေ့ယောဂီတော်ရှင်များမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြမယ်ဒီတော့ဒီနေ့တရားကြီးတက္ကမကြီးများကိုဦးဇင်းတို့ဗတ္တရားပြောခြင်းတော့ဆိုတော့ကမ္မထံတရားကြိုးစားအထုတ်ဖို့ရောက်လာကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ကမ္မထံတရားကြိုးစားအထုတ်တာနဲ့ပတ်သက်တဲ့စကားတွေကိုပြောပြမယ်ပေါ့ဦးဇင်းတို့တရားအထုတ်တယ်တရားအထုတ်တယ်တရားထိုင်တယ်ဆိုပြီးတော့ဘုရားဘာသာဝင်တော်ရှင်များကြိုးစားအထုတ်ကြတဲ့အလုံးမတန်ဖိုးကြီးတဲ့လုပ်ငန်းကြီးဒီနေရာမှာဘာကြောင့်တရားအထုတ်ကြတာတို့ဘာကြောင့်တရားထိုင်ကြတာတို့တရားအထုတ်ခြင်းရဲ့ရည်ရွယ်ချက်တရားထိုင်ခြင်းရဲ့ရည်ရွယ်ချက်ကဘာလဲလို့ကြံမြင်ကြည့်ကြည့်မယ်ဆိုလို့ရှိရင်အဘယ်ဝဆင်းရဲတန်ဇရာဝဆင်းရဲဒီဝဆင်းရဲတွေချုပ်ငင်းသွားစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားအထုတ်ကြရတာပါတရားဓမ္မတို့ဥကျင်းတို့တွေမှာဆင်းရဲဒုက္ခတွေနဲ့နေကြရအပေလေးပါးကိုရောက်ရရောက်ကြောင်းအကုသိုလ်အကောင်းအကုသိုလ်အကြောင်းတရားတွေကိုလည်းပဲပြုထားကြတာရှိတယ်အပေလေးပါးရောက်ရရောက်ကြောင်းအကုသိုလ်မကောင်းမှုတွေကိုပြုလက်တတ်နေလို့ရှိတယ်တက္ကရာတိတိကိုမပယ်ခွာရသေးတော့အပေဒုက္ခရောက်ရရောက်ကြောင်းအလုပ်တွေကိုလုပ်ထားတာလည်းရှိတယ်။လုပ်ကြဦးမယ်အနေထားမှလည်းရှိတယ်။ဒါကြောင့်အလွန်ဆင်းရဲတဲ့ငရဲသိတံတိတံအတူတည်းဆိုတဲ့အပေလေးကိုတရားဓမ္မတို့ဥကျင်တို့ပုထုရှင်တွေဟာဇေယျမပြတ်ကြသေးဘူးပေါ့။နောက်ပြီးတော့အလွန်ဆင်းရဲတဲ့ဘဝတန်တရားဝိဒုက္ခနဲ့လည်းဇေယျမပြတ်ကြသေးဘူး။ဒီဒုက္ခတွေချုပ်ငင်းဖို့ဆိုတဲ့ကြည်ရခြင်းနဲ့အဓိကရည်ရွယ်ချက်ပေါ့ဦးဇင်းတို့ဓာရီကိုရားလိုတဲ့စိတ်ဒီဒုက္ခတွေငြိမ်းလိုတဲ့စိတ်နဲ့တရားအထုတ်ကြတယ်ဆိုပေမဲ့လို့လည်းပဲကြားထဲမှာလူဝါရှင်းတန်းနေရတဲ့အခိုက်အတန့်မှာနှလုံးစေဝံငြိမ်းချမ်းစေဖို့စိတ်နှလုံးချမ်းချမ်းသာသာကြည်ကြည်လင်လင်ရှိစေဖို့အဲ့ဒါလိုအကျိုးတရားတွေကိုလည်းပဲဒါကမ္မထံတရားအထုတ်ခြင်းဖြင့်ရနိုင်တယ်ပေါ့။ဒီတကောင်တော်ကောင်တို့ရဲ့စိတ်ထဲမှာဒီလိုအကျိုးကျေးဇူးတွေရလိမ့်မယ်လို့လည်းပဲယုံကြည်မှုရှိကြပြီးသားပါ။အဓိကရည်ရတာကတော့အပေဝဆင်းရဲတန်တရားဝဆင်းရဲကလူငင်းချမ်းသာတွင်ရဖို့အဲ့ဒီအဓိကရည်ရခြင်းနဲ့ကြိုးစားအထုတ်ကြတဲ့နေရာမှာကြိုးစားအထုတ်နေတဲ့အခိုက်အတန့်ဒီလူဘဝကိုဖြတ်တန်းနေတဲ့အခိုက်အတန့်မှာလည်းပဲနှလုံးစေဝံငြိမ်းချမ်းခြင်းအစရှိတဲ့အကောင်းကျိုးချမ်းသာတွေကိုမရနိုင်ဘူးလားရနိုင်တယ်။ဒါဒီနေရာမှာဥရှင်တို့ဆင်းရဲဒုက္ခတွေကဘာကြောင့်ဖြစ်နေတာတို့လို့အကြောင်းရှာမယ်ဆိုလို့ရှိရင်အဓိကလက်ပယ်တရားခံကလောဘပဲနော်ဖြစ်ခြင်းနဲ့ရခြင်းနဲ့လိုခြင်းနဲ့တွတ်တာနဲ့မမောတယ်ဆိုတဲ့လောဘအဲ့ဒီလောဘတွေဒုက္ခအလုံးတို့ရဲ့အခြေခံအကြောင်းတရား ဒီပြင်ဒီပြင်ဒေါသတို့မာနတို့အစရှိတဲ့ကိလေသာတို့ကြောင့်လည်းပဲဒုက္ခဖြစ်ပါတယ်မဖြစ်ဘူးလို့မဆိုလို့သို့သောလောဘကတော့အဓိကအကြောင်းတရားဒါကြောင့်မြတ်စွာဘုရားကသမုဒယသစ္စာဒုက္ခဖြစ်ခြင်းရဲ့အကြောင်းသမုဒယသစ္စာတရားကိုကောက်တဲ့အခါကျတော့ဘာကိုကောက်ထားတော့လောဘကိုကောက်ထားတယ်သမုဒယသစ္စာအရာဘာကိုတရားကိုကောက်ထားတယ်လောဘကိုကောက်ထားတယ်လောဘသည်ဒုက္ခဖြစ်ခြင်းရဲ့အဓိကအကြောင်းတရားပဲ။ဒါနဲ့အဲ့ဒီလောဘဟာဘာကြောင့်ဖြစ်တုံးလို့ဆိုရင်ခန္ဓာရဲ့သဘောလောကရဲ့သဘောကိုအမှန်တိုင်းမသိလို့မမြင်လို့လောဘဆိုတာဖြစ်တာ။ဒါထက်ပိုပြီးတော့ရှင်းရှင်းပြောရရင်လူကျင်နေရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့လောဘဘာကြောင့်ဖြစ်လဲလို့မေးရင်ကောင်းနေခြင်းလို့ဖြစ်ကြတာပါ။ကောင်းနေခြင်းလို့လူကျင်ကြတာ။ကောင်းနေခြင်းလို့ရခြင်းကြတာ။တကယ်တမ်းဘဝဆိုတာကကောင်းတဲ့သဘောမရှိဘူးလို့တရားရင်နာရိယာပြတော်ကောင်းကြီးတွေတပွားပွားပြောခဲ့တာမရှိဘူးလားဘုရားခန္ဓာပဲဖြစ်ဖြစ်ကိုယ်ခန္ဓာပဲဖြစ်ဖြစ်ဒုက္ခခန္ဓာပဲဖြစ်ဖြစ်ကိုယ်ဘဝပဲဖြစ်ဖြစ်သူ့ဘဝပဲဖြစ်ဖြစ်ဘယ်ဘဝပဲဖြစ်ဖြစ်တကယ်တမ်းကတော့ဒုက္ခသစ္စာဆင်းရဲခြင်းတရားများတာဖြစ်တယ်ဆိုတာဒါမြတ်စွာဘုရားအကြိမ်မုံများစွာမပြောခဲ့ဘူးလားပြောခဲ့တယ်အဲ့ဒီဘဝဟာမကောင်းတဲ့ဒုက္ခသစ္စာဖြစ်ပါလေခင်နဲ့ဒါကဓမ္မတို့ဥကျင်တို့တည်းဟာအဲ့ဒီဒုက္ခသစ္စာဘဝရဲ့မကောင်းတဲ့သဘောတွေကိုမသိတဲ့နားမလည်တဲ့အတွေ့အကြုံဘဝရဲ့ပုံမှန်တက်တာနဲ့မမောတဲ့ခင်တွေ့တဲ့ဆိုတဲ့လောဘဖြစ်ရတယ်။အဲ့ဒီလောဘဖြစ်နေတဲ့မြတ်တဲ့ပင်ဒုက္ခကိုကိုယ်ဘလောက်ဖယ်မရခြင်းဘူးလို့ဆိုဆိုဒုက္ခတွေကတော့ရနေမှာပဲဒုက္ခတွေကတော့တွေ့နေမှာပဲပေါ့ဟုတ်လားအဲ့ဒီတော့လောဘမဖြစ်အောင်ဘာလုပ်ရမှာတုံးဆိုတော့ဘဝရဲ့အကြောင်းကိုအမှန်တိုင်းသိအောင်ကြိုးစားအထောက်ရဘဝမကောင်းဘူးဆိုတဲ့သဘောဘဝဟာဆင်းရဲတယ်ဆိုတဲ့သဘောကိုအမှန်တိုင်သိအောင်မြင်အောင်ကြိုးစားအထောက်ရမယ်ဟုတ်လားအခုအဲ့ဒီသဘောကိုသိအောင်လို့မိမိရဲ့ခန္ဓာကိုဒါပရိဒဏ်ဒေသနာတော်နည်းနဲ့အညီဘဝဟာဆင်းရဲတယ်ဘဝဟာဒုက္ခဖြစ်တယ်ဆိုတာကိုသိအောင်မြင်အောင်လို့အခုကမ္မဋ္ဌာန်းတရားကိုကြိုးစားအထောက်ကြရဟုတ်လားဒါကြောင့်ဒီခန္ဓာမှာဘယ်လိုသဘောဝတွေပဲဖြစ်ပေါ်ဖြစ်ပေါ်လာလာတိဥစီပြီးတော့ဖြစ်တိုင်းဖြစ်တိုင်းတိနေအောင်ကြိုးစားအထုတ်ကြရတာအဲ့ဒါတရားအထုတ်ခြင်းရဲ့ဟောတရားအထုတ်ပုံအကျဉ်းချုပ်လို့လည်းပဲပြောလို့ရတယ်နော်ဒီခန္ဓာမှာရုပ်ပိုင်းဆိုင်ရာပဲဖြစ်ဖြစ်နာမ်ပိုင်းဆိုင်ရာပဲဖြစ်ဖြစ်ခန္ဓာမှုအနေနဲ့ပြောရမယ်ဆိုလို့ရှိရင်ချမ်းသာတဲ့ဒုက္ခဝေဒနာတွေပဲဖြစ်ဖြစ်ဆင်းရဲတဲ့ဒုက္ခဝေဒနာတွေပဲဖြစ်ဖြစ်အရက်စကားနဲ့ပြောရမယ်ဆိုရင်စိတ်တိုင်းကြတာတွေပဲဖြစ်ဖြစ်စိတ်တိုင်းမကြတာတွေပဲဖြစ်ဖြစ်ဘာတွေပဲဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းတိနေအောင်ကြိုးစားအထုတ်ပါဟုတ်လားအဲ့ဒါလို့ဖြစ်တိုင်းဖြစ်တိုင်းတိနေအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်ရှုမှတ်နေမယ်ဆိုလို့ရှိရင်ဉာဏ်ပညာဟာတဖြည်းဖြည်းနဲ့ရှင်းမလာဘူးဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာချုပ်ပြောက်သွားတဲ့အရာမျှတာဖြစ်တယ်လို့ခန္ဓာရဲ့အနိစ္စသဘောကိုကောင်းကောင်းနားလည်လာမယ်ပေါ့အဲ့ဒီပုဂ္ဂိုလ်ဟာဟုတ်လားဒါကြောင့်ပြည့်တဲ့ဘောတတော်ကောင်းတို့တကယ်လက်တွေ့ကြိုးစားအထုတ်တဲ့နေရာမှာဒီခန္ဓာကိုတလဇတ်တတိဆိုင်ပြီးတော့ဘာပဲဖြစ်ဖြစ်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ပါစေအဓိကငါ့ရဲ့အလုပ်ကဒီဖြစ်နေတဲ့သဘာဝတရားကိုကောင်းကောင်းတိနေအောင်ကြိုးစားအထုတ်မယ်သူ့အကြောင်းကိုတိအောင်လုပ်မယ်ဟုတ်လားအဲ့လိုတိနေမယ်ဆိုလို့ရှိရင်ဒီဖြစ်ပေါ်လာတဲ့သဘာဝတရားတွေရဲ့မမြဲခြင်းသဘောထုတ်ပြောက်သွားတဲ့သဘောပြီးဆုံးသွားတဲ့သဘောမရှိတော့တဲ့သဘောကိုမသိနိုင်ဘူးလားသိနိုင်တယ်ဟုတ်လားအဲ့ဒါလိုသိပါများလာပြီဆိုလို့ရှိရင်ခန္ဓာမှာဘာပဲဖြစ်ဖြစ်အကောင်းပဲဖြစ်ဖြစ်အဆိုးပဲဖြစ်ဖြစ်ဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာထုတ်ပြောက်သွားတဲ့အတွက်ကြောင့်တကယ်ရှင်းရှင်းမကောင်းတဲ့တရားတွေမျှတာဖြစ်တယ်လို့ဟောဒုက္ခအချက်ကိုလည်းပဲသူတဖြည်းဖြည်းနဲ့နားလည်လာမယ်ပေါ့ဟုတ်ရဲ့လားပထမနားလည်မှာကအနိစ္စအချက်ကိုနားလည်တယ်ပရိသဘာများလို့ရှိရင်မငဲဘူးပြောင်းလဲနေတယ်ဘာမှတည်တတ်နေတယ်ဆိုတာမရှိဘူးဆိုတာကိုသူကောင်းကောင်းသိနေပေါ့ဟုတ်လားအဲ့ဒီမငဲတာကိုတကယ်ကောင်းကောင်းသိလာပြီဆိုလို့ရှိရင်ဘာတွေပဲဖြစ်လို့မှတည်တတ်နေတဲ့သဘောမရှိတဲ့အတွက်ကြောင့်ဘဝဟာတကယ်တမ်းကတော့အကောင်းမဟုတ်ဘူးဆိုတဲ့ဒုက္ခသဘောကိုတဖြည်းဖြည်းနဲ့နားလည်လာမယ်ပေါ့ရှင်းဆက်ပြီးတော့သတိပညာအားကြီးအောင်ကြိုးစားအထုတ်တဲ့အခါမှာအော်ဒီမငြဲတဲ့သဘောကိုလည်းပဲငြဲအောင်ဘယ်သူမှလှုပ်လို့မရဒီမကောင်းတဲ့သဘောကြီးကိုလည်းပဲကောင်းအောင်ဘယ်သူမှလှုပ်လို့မရ ုတ်လားသူ့သဘောကိုသူဆောင်းနေတာဘယ်သူကမှဒီမမြဲတာကိုမြဲအောင်မကောင်းတာကိုကောင်းအောင်ဝင်ရောက်ဆွတ်ဖက်လို့မရဘူးဒုဏ္ဏမှန်ရင်တော့ဒီသဘောဝအတိုင်းနဲ့ဖြစ်နေတာဆိုပြီးတော့အနတ္တသဘောပေါ့နော်အဲ့ဒီသဘောတွေကိုတစ်ချိန်ချင်းနဲ့သဘောပေါက်မလာပြီဘူးလားသဘောပေါက်လာမယ်အဲ့လိုဖြစ်တိုင်းဖြစ်တိုင်းတည်တည်နေလို့ရှိရင်ခန္ဓာရဲ့သဘောတဘာဝဖြစ်တဲ့မမြဲခြင်းအနိစ္စလက္ခဏာဆင်းရဲခြင်းဒုက္ခလက္ခဏာအနိတ္တတာမရှိခြင်းအစိုးမရမပိုင်တာခြင်းဆိုတဲ့အနတ္တလက္ခဏာတွေကိုသဘောပေါက်နားလေတဲ့ဉာဏ်ပညာဆိုတာကိုဒကာဓမ္မတို့ဥရှင်တို့ရနိုင်နေပေါ့အဲ့ဒီဉာဏ်ပညာရလာတာနဲ့အမျှသို့တော်ကပြောခဲ့တဲ့ဒုက္ခကိုဖြစ်အောင်ဖန်တီးနေတဲ့တဏှာလောဘဆိုတဲ့တရားဟာတစ်ချိန်ချင်းနဲ့ပါသွားမယ်နေသွားမယ်ပေါ့နော်ဒီဘက်ကအမှန်တိုင်းသိတဲ့ဉာဏ်ပညာများလာတာနဲ့အမျှဆန့်ကျင်ဘက်ဟိုဘက်ကဒုက္ခတွေကိုဖန်တီးတဲ့တဏှာလောဘဆိုတဲ့သမုဒယသစ္စာဟာတစ်ချိန်ချင်းနဲ့နေသွားကြအကြောင်းမရှိဘူးလားရှိတယ်နော်လောဘဆိုတာကကောင်းနေခြင်းလို့ဖြစ်တာလို့ပြောခဲ့ပြီးသားပေါ့ဟုတ်လားမကောင်းတာကြီးကိုမကောင်းဘူးလို့သိလို့ရှိရင်လောဘဟာနေသွားကြအကြောင်းမရှိဘူးလားကြည့်တယ်။တော့ဘလောက်အားထုတ်လို့လောဘတွေဘလောက်နေသွားမှလဲလို့အဲ့ဒါလို့အတိအကျတစ်ချက်တိုင်းတားလို့တော့မရနိုင်ဘူးပေါ့။ဟုတ်လား။ဒီအချက်ကိုဒကာဓမ္မတို့ဥယျာဉ်တို့ဟိုတိတိကျကျသိဖို့တော့မလွယ်ဘူးပေါ့။သိရပါစို့ယောဂဖြစ်နေလို့ခြေတောက်တဲ့အခါမှာအာယောဂဘူးတွေဘလောက်ပုံသွားပြီ။ဟုတ်လား။အဲ့ဒါလိုမျိုးအတိအကျဒကာဓမ္မတို့ဥယျာဉ်တို့ပြောဖို့ဆိုတာတော့မလွယ်ဘူး။ဒါပေမဲ့လို့ဒီလားထိုင်လာလေးရှိလာပြီးတက်တောင့်တက်တာလေးရှိလာပြီးဆိုရင်ဒါယောဂတက်တာတယ်လို့ဆိုရမှာပေါ့ဟုတ်လားအဲ့ဒါလိုပဲတိပ္ပံတရားကိုကြိုးစားအထုတ်လို့အိဋ္ဌာချက်ဒုက္ခချက်အနတ္တချက်တွေကိုထိုက်တလောက်သဘောပေါက်လာတယ်ဆိုရင်သဘောမပေါက်ခင်ကလောက်တော့စိတ်ထဲမှာတင်းကျပ်တာတွေပူလောင်တာတွေဟုတ်လားစိုးရိမ်တာတွေစိတ်ချင်းရတာတွေကိုယ်ချင်းရတာတွေမရှိနိုင်ပါဘူးအဲ့ဒါဆိုရင်ဒါယောဂတစ်ပြေးပြေးနဲ့တက်တာလာတဲ့သဘောလို့မဆိုနိုင်ဘူးလားယောဂတက်တာတယ်ဆိုတာကယောဂရဲ့အကြောင်းတရားတွေနည်းသွားလို့ယောဂတက်တာတာပေါ့နော်အဲ့ဒီလိုပဲဥပမာတိုင်းပဲကမ္မဋ္ဌာန်းတရားကိုကြိုးစားအထုတ်လို့ငဘွားတဲ့ပို့ပြီးတော့စိတ်ချမ်းသာလာတယ်အတိဉာဏ်လေးကြီးလာတယ်ဘဝမှာနေတဲ့ထိုင်တတ်ဖြစ်လာတယ်ဆိုလို့ရှိရင်ဒါကမ္မဋ္ဌာန်းတရားရဲ့အကျိုးကျေးဇူးလို့ပြောလို့မရဘူးလားရတယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာကမ္မဋ္ဌာန်းတရားကြိုးစားအထုတ်ကြတဲ့ပုဂ္ဂိုလ်တွေအတွက်အလွန်တရာမှတန်ဖိုးကြီးမားမယ်အလုံးတရားမှလည်းပဲအတုံးတင့်မယ်နော်တရားဂါထာလေးတွေရှိတယ်။ဥယျာဉ်တို့ဗတ္တိကာရထသုတ်တံလို့တန်ခါးနဲ့တင်ပတိမြကြီးတွေကကောင်းစဉ်ပေးပြီးတော့မှတ်တမ်းတင်ခဲ့တယ်။အဲ့ဒီဂါထာလေးတွေရဲ့အကြောင်းကတရားအထုတ်ကြမဲ့ပုဂ္ဂိုလ်တွေအတွက်အလွန်မှသိသင့်တယ်လို့ထင်တယ်။အထူးသဖြင့်တရားစအထုတ်ခါစမှာပို့ပြီးတော့တောင်းသိသင့်တယ်လို့ထင်တယ်။နော်ဒီကထာလေးတွေရဲ့အကြောင်းကိုဥရှင်တို့ပြောကြည့်ရအောင်။နော်တရားအထုတ်တဲ့နေရာမှာများစွာအထောက်အကူပြုနိုင်တယ်ပေါ့။မိမိတို့စိတ်စဉ်းစားတဲ့အခါမှာတွေးတဲ့နေရာမှာလမ်းကြောင်းမှန်အောင်စဉ်းစားတတ်ဖို့တည်တော်တတ်ဖို့အတွက်များကြီးအထောက်အကူပြုမယ်ပေါ့။အဲ့ဒီကထာလေးတွေကဘာပြောထားတုံးဆိုတော့အတိတံသာနွားကမေယနပတိကင်ခေအနာဂတံ။စရတိတံဗဟိနန္တအပတ္တင်္စအနာဂတံ။ပိစုပန်ဉ္စယောဓမ္မတထတထဝိပတ္တိအတံဟိရာအတံကုပံတံဝိဒွာမနုပြုဟေယိအတိဘေကဘာပြောတော့ဆိုတော့အတိတနာနွားကမေယပြီးခဲ့ပြီသားအတိတ်တွေကိုအရှင်းမလိုက်ပါနဲ့တဲ့နော်အတိတနာနွားကမေယပြီးခဲ့ပြီသားအတိတ်တွေကိုအရှင်းလိုက်မနေပါနဲ့တဲ့နပတိကင်ခေအနာဂတံမဖြစ်သေးတဲ့အနာဂတ်ကိုလည်းပဲအစင်မလိုက်ပါနဲ့တဲ့ဟုတ်လားပြီးခဲ့ပြီသားအတိတ်ကိုအစင်မလိုက်နဲ့အနာဂတ်ကိုလည်းအစင်မလိုက်နဲ့အတိတံနာနာဂမေယနပတိကင်ခေအနာဂတံစရတိတံဗဟိနန္တံအပတ္တင်္စအနာဂတံလည်းဘာဖြစ်လို့လဲဆိုတော့စရတိတံဗဟိနန္တံပြီးခဲ့ပြီသားအတိတ်ဆိုတာမရှိတော့ဘူးတဲ့ရေရိုးလေးပဲနော်အတိတ်ဆိုတာဘာလဲတော့မရှိတော့ဘူးတဲ့စရတိတံပဟိနန္တံအပတ္တင်္စအနာဂတံအနာဂတ်ဆိုတာလည်းပဲဖြစ်မလာသေးလို့တကယ်မရှိသေးပါဘူးတဲ့ဒီလိုလေးနော်အတိတ်ဆိုတာပြီးခဲ့ပြီကြောက်ခဲ့ပြီမရှိတော့ဘူးအနာဂတ်ဆိုတာလည်းမဖြစ်သေးလို့တကယ်မရှိသေးဘူးဒါကြောင့်ပြီးခဲ့ပြီသားအတိတ်ကိုတွေးတောနေတာတွေစဉ်းစားနေတာတွေခံစားနေတာတွေမလုံးတင်ဘူးပေါ့နော် မဖြစ်သေးတဲ့အနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲကြောင်ကြနေတာတွေတောင့်တနေတာတွေမလုံးတင်ဘူးပေါ့တကယ်တမ်းကအတိတ်ဆိုတဲ့နေရာမှာဒီတော်ကောင်းတော်ကောင်းတို့ဟိုမနှစ်တုံးကအရင်အရင်နှစ်တေတုံးကအရင်လာတုံးကအဲ့တလောက်ဝေးกว่าတဲ့အတိတ်တွေကိုအဓိကရှိရပြီးတော့ပြောတာမဟုတ်ဘူးအဲ့ဒါလည်းပဲအတိတ်ပါပဲဟုတ်လားအတိတ်ဆိုတဲ့နေရာမှာဘယ်လောက်ထိနိနိဆက်ဆက်သဘောပေါက်ထားမှလည်းမင်းရင်ခုနတွင်လေးကဖြစ်ခဲ့တဲ့ကိစ္စလည်းပဲအတိတ်ဖြစ်သွားပြီခုနတွင်လေးလို့ပြောတာတောင်နည်းနည်းကြားနေတယ်ဟုတ်လားအခုတွင်လေးဩအခုခဏမရောက်ခင်စောစောကခဏရှိရတယ်မဟုတ်လားရှိရတယ်နော်အဲ့ဒါပါဖြစ်သွားပြီတော့အတိတ်ဖြစ်သွားပြီဟုတ်လားအဲ့ဒီအတိတ်တွေကိုအကုန်လုံးဖျက်တော့ထားနိုင်ရမယ်အတွေ့အကြုံဝင်မလာကြရဘူးဟုတ်လားတကယ်တမ်းကတော့ဒကာဓမ္မတို့ဦးကြီးတို့တွေဟာတရားအထုတ်တဲ့နေရာမှာအဲ့ဒီအတိတ်ကိုအတိတ်မှာမထားခဲ့နိုင်တဲ့ကိစ္စကအများကြီးအနှောင့်အယှက်ဖြစ်မယ်လို့ထင်တယ်ဟုတ်လားအတိတ်ကိုတန်ရောစင်မပြတ်ဘူးပေါ့အရပြောလေးပြောရလို့ရှင်တကယ်တမ်းကအတိတ်ဆိုတာဘာမှရှိတော့တာမဟုတ်လုံးဝမရှိတော့ဘူးသူကပြီးဆုံးသွားပြီကြောက်ကွဲသွားပြီအဲ့ဒီမရှိတော့တဲ့အရာကြီးကကိုယ့်ရဲ့စိတ်ထဲမှာဝန်တုံးဝန်ဘူးကြီးတစ်ခုတစ်ပွဲဖြစ်မနေဘူးအရေးကြီးတယ်အဲ့ဒီအတိတ်တွေကိုပြန်ပြန်ပြီးတော့တူးချွပြီးတော့ဟုတ်လားတမိုင်းကြောင်းကိုလေ့လာတဲ့လူတယောက်လုံးပြီးခဲ့ပြီသားကိုယ့်ရဲ့အနေအထားတွေကိုမေ့မပြင်းနိုင်ဘူးအဲ့ဒီကိစ္စတွေကကိုယ့်ရဲ့စိတ်ထဲကိုအများကြီးလွှမ်းမိုးပြီးတော့နေနေတာမရှိဘူးလားရှိရနော်ဒါကြောင့်အလုတ်ကိစ္စတွေဟုတ်လားပြီးခဲ့ပြီသားကိစ္စတွေတာဝန်တွေဝတ္တရားတွေအဲ့ဒါတွေကိုဒီအချိန်မှာခေါင်းထဲမှာသိပြီးတော့မထည့်သင့်ဘူးပေါ့ဟုတ်လားပြီးခဲ့ပြီသားကိစ္စတွေကိုပြီးခဲ့ပြီသားကိစ္စဖြစ်တည်အားလျော်စွာထားခဲ့နိုင်ဖို့အရေးမကြီးဘူးလားအရေးကြီးတယ်အဲ့လိုပဲအနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲဟိုတစ်ခဏလေးတောင်ကြိုပြီးတော့ဖြစ်လို့ရတာမဟုတ်အနာဂတ်ဆိုတာလည်းပဲဟုတ်လားဘာမှပေးကြတဲ့သဘောရေးရတဲ့သဘောနဲ့ရှိတာမဟုတ်ဒါကြောင့်တရားအထုတ်မဲ့ပုဂ္ဂိုလ်ဟာအဲ့ဒီအချက်တွေကိုစောစောစီစီအမြင်ရှင်းထားတဲ့နေဟုတ်လားအတိတ်ဆိုတာကိုထားခဲ့နိုင်ဖို့အရေးကြီးတယ်အနာဂတ်ဆိုတာကိုကြိုးကြိုပြီးတော့ရောက်ရောက်မနေဘူးအရေးကြီးတယ်ဟုတ်လားတကယ်တော့အမှန်တရားကိုသိအောင်ကြိုးစားအထုတ်တဲ့နေရာမှာအတိတ်ကိုအကြောင်းပြုပြီးတော့အမှန်တရားကိုသိဖို့မြင်ဖို့ဆိုတာမလွယ်ဟုတ်လားဘာလို့အတိတ်ဆိုတာမှန်းဆရတဲ့သဘောဖြစ်သွားပြီဩကြားဘူးတာလေးတခုရှိတယ်လူတွေရဲ့မှတ်ညာဆိုတာအရင်ကြီးအားကိုးရလောက်အောင်ထက်မြက်တဲ့သဘောမရှိဘူးပြီးခဲ့ပြီသားအတိတ်ကိုမှန်မှန်ကန်ကန်သိဖို့ဆိုတာမလွယ်ဘူးဟုတ်လားဒါကြောင့်ပြည့်တော်ပေါင်းသူတော်ကောင်းလို့အတိတ်ဆိုတာမရှိတော့ဘူးလို့မြတ်စွာဘုရားကရေရွရှင်ချင်းပြောတာနော်အနာဂတ်ဆိုတာမဖြစ်သေးလို့မရှိသေးဘူးဒါကြောင့်ဒီအတိတ်နဲ့အနာဂတ်ကိုဒကာဓမ္မတို့ဦးရှင်တို့တွေဟာမတွေးမိအောင်စိတ်ထဲမရောက်မိအောင်ညာညာဖျက်တော့ထားနိုင်ဖို့အရေးကြီးတယ်ခန္ဓာရဲ့သဘောတဘာဝအမှန်ကိုသိအောင်မြင်အောင်ကြိုးစားတဲ့အခါမှာပစ္စုပန်ကစပြီးတော့အဓိကထားပြီးတော့လေ့လာဖို့လိုတယ်ဟုတ်လားပစ္စုပန်ဆိုတာအမှန်တရားနဲ့အများကြီးနှိစက်တယ်သူလောလောဆယ်သိလို့မရဘူးလားညနေနော်ပြီးခဲ့ပြီသားအတိတ်ဆိုတာကနော်စွာခဲ့တဲ့ထမင်းတက်တက်ကိုတောင်မှဟုတ်လားဘလို့ဟင်းနဲ့စွာခဲ့တယ်မင်းငယ်သလားမမင်းငယ်ဘူးလားဘလို့ဖြစ်တယ်လဲမင်းလို့ဖြစ်တယ်လဲအတိတ်ကြတဲ့ကာမတို့ဥရှင်တို့မသိနိုင်တော့ဘူးဟုတ်ရဲ့လားဒါကြောင့်မြတ်စွာဘုရားကအတိတ်ကိုအတိတ်မှာပဲထားခဲ့လိုက်ပြီးသွားပြီမရှိတော့ဘူးတန်ရောတင်ဖြတ်ခဲ့တော့ဟုတ်လားအဲ့ဒီလိုမျိုးကိုအိမ်မှာအလုပ်ကြီးကြတယ်ညံပြီးတော့စဉ်းစားမနေနဲ့ဟုတ်လားအဲ့ဒါတွေကိုဘာမှသိသေးမှဒီထိလိုက်ပြီးတော့အမြင်တမ်းမနေနဲ့။နော်အဲ့ဒါလို့ဆိုလို့ရှိရင်ကိုယ်လုံနေတဲ့အလုံနဲ့အဝဝင်ကြဖြစ်မှာမဟုတ်ဘူး။နော်အဲ့ဒါလို့ပဲအနာဂတ်ကိုလည်းပဲအများကြီးကြိုပြီးတော့စဉ်းစားမနေနဲ့တွေးတောမနေနဲ့။ဟုတ်လား။သူတော်ကောင်းတရားကိုတကယ်သိကျင်တယ်ဆိုလို့ရှိရင်ပစ္စုပန်ဖြစ်စေယုံနံကိုအမှန်တိုင်သိအောင်ကြိုးစားအထုတ်တဲ့အနေထားကနေစကြရမှာ။ဒါကြောင့်မြတ်စွာဘုရားကပစ္စုပန်နဲ့စယောဓမ္မတထတထဝိပတ္တိလုံးလုံးစေအခုဖြစ်နေတဲ့သဘာဝတရားကိုအမှန်တိုင်သိနေမြင်နေအောင်ကြိုးစားအထောက်ရမယ်လုံးလုံးစေအခုဖြစ်နေတဲ့သဘာဝတရားဟုတ်လားလုံးလုံးစေသဘာဝတရားဖြစ်နေတဲ့သဘာဝတရားကိုတိနေအောင်ကြိုးစားအထောက်လို့တကယ်နားလည်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအတိတ်ကိုလည်းနားလည်သွားမှာပဲဟောဆိုအတိတ်တုန်းကလည်းပဲဒီလိုသဘာဝတွေဖြစ်ခဲ့တာလို့သိနိုင်တဲ့အတွေ့အကြုံဟုတ်လားအနာဂတ်မှာလည်းပဲဒီလိုသဘာဝတွေပဲဖြစ်ပြီးတော့ဖြစ်နေအောင်ပါလို့သိနိုင်တယ်။ဒါကြောင့်တကယ်စစ်မှန်တဲ့ဉာဏ်ပညာကိုရကြတယ်ဆိုလို့ရှိရင်ဘာကိုအလေးထားဖို့လိုလဲဆိုတော့ ပစ္စုပ္ပန်ကိုအလေးထားဖို့လိုတယ်။ဒီနေရာမှာပစ္စုပ္ပန်ကိုအလေးထားရမယ်ဆိုတာပစ္စုပ္ပန်ကိုဖတ်တွေ့ထားရမယ်လို့ဆိုလိုတာမဟုတ်ဘူး။ပစ္စုပ္ပန်မှာဖြစ်နေတဲ့သဘာဝတရားကိုအဓိကသိအောင်မြင်အောင်လေ့လာရမယ်၊စူးစမ်းရမယ်။အဲ့ဒါကိုအရင်ပြုပြီးတော့အသိဉာဏ်ကိုရအောင်ကြိုးစားရမယ်လို့ပြောတာ။ဟုတ်လား။ဒီအဲ့လိုပစ္စုပ္ပန်မှာဖြစ်နေတဲ့ယုံနာကိုအမှန်တိုင်းသိအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်နဲ့အတ္တံဟိရာအတ္တံကုတ်ပံအဲ့ဒီစိတ်ကလေးဟာတဏှာဒိဋ္ဌိတို့ရဲ့ဆွဲငင်မှုဆွဲဆောင်မှုကိုမခံရဘူးတဲ့အတ္တံကုတ်ပံတော့ဒေါသတရားတွေနဲ့တဏှာဒိဋ္ဌိတို့ဖြင့်လည်းပဲဒီစိတ်လေးဟာအပြည့်စည်းသွားတယ်လို့မဆိုနိုင်ဘူးတဲ့အလွန်တရာမှအဆင့်အတန်းရှိတဲ့အကြီးအသေးရှိတဲ့ဒီစိတ်ကလေးဒီဉာဏ်ပညာလေးကိုရမယ်ပေါ့ဒီဆုံးမှမှဖြစ်နေတဲ့ယုံနာကိုတိတိတိတိနေအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်အတ္တဟိတံအတ္တကုပ္ပံသဒ္ဒနာမာနဒိဋ္ဌိတွေမဆွဲဆောင်နိုင်နဲ့မဖြည့်ဆည်းနိုင်နဲ့အလွန်တရာမှမုံမြက်တဲ့တော့ဒီဉာဏ်ပညာဆိုတဲ့သဘောလေးကိုရမယ်အဲ့ဒီဉာဏ်ပညာလေးကိုပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေဟာများလာအောင်ပွားရပင်တဲ့ပစ္စုပန်နေစယောဓမ္မတထတထဝိပတ္တိအတ္တဟိတံအတ္တကုပ္ပံတံဝီရောမနုပြုဟိနော်အဲ့ဒီဉာဏ်ပညာလေးတွေများလာအောင်အဲ့ဒီပုဂ္ဂိုလ်ဟာပွားများရတယ်။ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့တရားအထုတ်ကြမဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီအချက်အလက်လေးတွေကိုနားလည်သဘောပေါက်ထားဖို့လိုတယ်။ဟုတ်လား။အတိတ်ကိုပြန်ပြီးတော့မစဉ်းစားနဲ့။เนาะအတိတ်ကိုတန်ရောခြင်းဖြစ်နိုင်ပါစေ။အနာဂတ်နဲ့ပတ်သက်ပြီးတော့ညာကြီးတွေးရပြီးတော့ပူပန်နေတာမျိုးတောကတွေရောက်နေတာမျိုးကြောက်ကြနေတာမျိုးမဖြစ်တဲ့ဘူး။ပစ္စုပန်ကိုအဓိကထားပြီးတော့လေ့လာရမယ်။သိအောင်နားလည်အောင်ကြိုးစားရမယ်။ဒီနေရာမှာပေးတတ်ပေါင်းတော်ကောင်းတို့ဟိုမြတ်စွာဘုရားလက်ထက်ကဥက္ခပေနာကိုမြတ်စွာဘုရားဟောထားတဲ့ဂါထာလေးကိုညှက်ပြောရင်တော့တော်တော်ကောင်းလေဟုတ်လားဥက္ခပေနာဆိုတာပေးတတ်လို့ကြားဦးပါလေဟုတ်လားဟောသက္ကသမားလေးအတောင်60မြင်းနဲ့ဝလုံးတိုင်ထက်ကိုတက်ပြီးတော့ဂျွန်ပါဖြစ်ပြီးတော့ကြစားတဲ့သက္ကသမားသူကတတိယတယောက်ပါနော်အဲ့လိုသက္ကပြတဲ့အမျိုးသမီးတယောက်ကိုဟိုချစ်တဲ့မိယာကနေပြီးတော့အဲ့ဒီမျိုးသမီးရဲ့ဖေကမင်းကသမီးကိုရိုက်ခြင်းငါတို့နောက်ကိုလိုက်ခဲ့ဆိုတော့သူလိုက်သွားတာပေါ့ကိုရောက်တဲ့အခါကျတော့မျိုးသမီးကတတ်ထားတဲ့ပညာကိုအကြောင်းပြုပြီးတော့ဥက္ကဋေနာကိုအထင်သေးတယ်ပေါ့အထင်မဲ့မြင်ဆက်ဆံတယ်ပေါ့အဲ့ဒီမှာယောက်ျားတို့ရဲ့မာနနဲ့သူဘာကိုအကြောင်းပြုပြီးတော့မာနကြီးတယ်လေဟောသူတတ်ထားတဲ့အတတ်ပညာကိုအကြောင်းပြုပြီးတော့မာနကြီးတာ ਉਹ အဲ့လိုဆိုရင်ငါကသူ့ထက်ပိုပြီးတော့တတ်ပညာကိုသူတတ်တဲ့တတ်ပညာကိုတတ်အောင်ကြိုးစားမယ်ဆိုပြီးတော့ကြိုးစားတာအဲ့ဒီတတိယကအဲ့ဒီမှာသူကပို့ပြီးတော့အတက်ပညာကိုတက်တဲ့ပုံကိုဖြစ်သွားတယ်။အဲ့ဒါတနေ့တော့မျိုးထဲမှာသူကအဲ့လိုသူ့ရဲ့အတက်ပညာကိုပြတာပေါ့။ပြတဲ့ဒီမှာရှင်မောက္ကလံအမှုပြုတယ်။ရသော်ဖေကအမှုပြုတယ်။ရှင်မောက္ကလံနောက်လိုက်ဟောတန်ဃာတော်ရှင်မြတ်တွေအကုန်လုံးခြံရံပြီးတော့ကြွလာကြတော့ပရိသတ်ကရသော်ဖေကိုပဲကြည့်ကြတယ်။အဲ့ဒီမှာသူနည်းနည်းအားငယ်သွားတယ်ပေါ့။ဒီတော့မှရသော်ဖေကရှင်မောက္ကလံကိုခေတ္တမောက္ကလံဥက္ကဋေနာကိုသူတက်ထားတဲ့တက်ပညာကိုပြပါစီပြပါလို့ပြောချင်ဆိုတော့ရှင်မောက္ကလံကတော့ပြောတယ်ပြောတော့မှသူဝမ်းမြောက်ဝမ်းသာပြတယ်ပေါ့အဲ့ဒီတိုင်ထိပ်ပေါ်မှာနေနေတုန်းမှာပဲမြတ်စွာဘုရားကတရားဟောတာအဩဇာတော်ကောင်းတယ်ဒါပေမဲ့အလွန်ညံပါရင်ပေါ့အဲ့ဒီတရားအလွန်မှလည်းပဲစဉ်းစားတဲ့အကောင်းတယ်ဘာပြောတာတော့ဆိုတော့မုံဇပုရိမုံဇပစ္စတော်မိစေမုံဇဘောတပါရကူတဲ့မုံဇပုရိပုရိဆိုတာရှင်းတုံးကလို့ဒီပြရနော်အတိတ်ပါပဲဟုတ်လားရှင်းတုံးကဖြစ်ခဲ့လားရှင်းတုံးကဆိုတော့ဟိုးဝေးလံတဲ့ရှင်းကိုကြီးတခုတည်းရည်ရွယ်တာမဟုတ်ဘူးနော်သောသောကဖြစ်ခဲ့တဲ့ဟာဘာဖြစ်သွားပြီတော့ရှင်းဖြစ်သွားပြီဟုတ်လားအလွန်နီးကပ်တဲ့ရှင်းလို့ပြောရမှာပေါ့ဟုတ်လားအဲ့ဒီရှင်းဖြစ်ခဲ့တဲ့အရာတွေရဲ့အပေါ်မှာမုံစလွတ်လိုက်ပါတဲ့ရိုးရိုးလေးနော်ဖြစ်ခဲ့ပြီလားရှင်းကိုဘာလို့ရမှာတော့လွတ်လိုက်ပါတဲ့မုံစပူရင်နော်ရှင်းမှဖြစ်နေတဲ့အရာတွေအပေါ်မှာလွတ်လိုက်ပါတဲ့မုံစပူရင်မုံစပစ္စတော်တယ်ပစ္စတော်ဆိုတာနောက်ဆိုတာကမဖြစ်သေးတာကိုပြောတာအဲ့ဒါရဲ့အပေါ်မှာလည်းပဲမုံစလွတ်လိုက်ပါတဲ့ဟုတ်ဟုတ်လားဖြစ်ခဲ့ပြီးသားတွေအပေါ်မှာလည်းလွတ်လိုက်ပါစွန့်လွတ်လိုက်ပါဒါကိုတွေ့ကပ်မနေပါနဲ့တိမ့်ပိုက်ထားမလားမနဲ့ဖတ်တွေ့ပြီးတော့မထားပါနဲ့စိတ်ထဲမှာဘာမှဒီဥစ္စာကကိုယ့်ကိုအခဲအခဲအနှောင့်အယှက်ဖြစ်မနေပါစေနဲ့ပေါ့ဟုတ်လားအဲ့လိုပဲနောက်ဆိုတာမဖြစ်သေးဘူးအနာဂတ်ပေါ့နော်အဲ့ဒါရဲ့အပေါ်မှာလည်းဘာလို့ရမှာလို့လွတ်လိုက်ပါတဲ့အဲ့ဒါကိုလည်းပဲတရားတော်တို့အရှင်တို့တွေကမဖြစ်သေးပဲနဲ့ကြိုတင်ပြီးတော့ထုတ်ကင်ထားတာမရှိဘူးလား ရှိတာပေါ့အခုတရားစကားဝင်လို့ရှိရင်ဘလောက်ထိပြစ္ဆုတ်ပံတဲဖို့လိုလဲအကျဉ်းများဖြင့်ငါတို့တရားဗနကျင်ထိုင်ခဲ့ပြီအဲ့ဒါတွေစဉ်းစားမနေနဲ့ဟုတ်လားတရားထိုင်နေတဲ့အချိန်မှာအချိန်ဘလောက်များကျန်နေသေးလဲဒါအနာဂတ်ကိုစဉ်းစားတာစဉ်းစားမနေနဲ့ငါချက်ပြီးတော့ညောင်းမြညောင်းနေမှာလားငါထိုင်မှထိုင်နိုင်မှမလားအဲ့ဒါပါတော့အဲ့ဒါအနာဂတ်နော်အဲ့ဒါကိုမလုပ်နေတာတော့စုပ်ကင်နေတာမလွတ်နိုင်ဘူးပေါ့ဟုတ်လားအဲ့ဒါနောက်ကိုမလွတ်နိုင်တာအဲ့ဒါကြောင့်မလို့တချို့ကလောလောဆယ်အဆင်မပြေဖြစ်နေဟုတ်လားနောက်ကိုမလွတ်နိုင်တာနဲ့လောလောဆယ်အဆင်မပြေဖြစ်တယ်ဟောရှင်းကိုမလွတ်နိုင်တာနဲ့လောလောဆယ်အဆင်မပြေဖြစ်တယ်တကယ်တမ်းကအတိတ်ဆိုတာမရှိတော့ဘူးနော်သို့တော်လည်းပဲပြန်တွေးတဲ့စိတ်ကလေးကတော့ရှိတယ်ဟုတ်လားအဲ့အတိတ်ကတော့မရှိတော့ဘူးပြီးခဲ့ပြီလားဒီဆန်ကတော့ဘာမှမရှိတော့ပါဘူးသို့တော်ဘာမှမရှိတာကြီးကိုတရားဓမ္မတို့ဦးဇင်းတို့တွေကပြန်ပြီးတော့ရှင်းလာတဲ့အခါမှာရှင်းလာတဲ့သဘောလေးကတော့ရှိတယ်ဟုတ်လားအဲ့ဒီရှိတဲ့သဘောလေးကတော့ပြစ္ဆုတ်ပံအမှန်တရားလေးပဲအဲ့ဒါကိုတော့သိအောင်ကြိုးစားရမယ်ဟုတ်လားအနာဂတ်ဆိုတာမရှိသေးဘူးသို့တော့လှမ်းကြိုပြီးတော့ရှင်းသားတဲ့သဘောလေးကတော့ရှိတယ်အဲ့ဒါကအဲ့ဒါကအဲ့ဒါကတော့တရားမတော်ဥဉ္ဇင်းတို့တရားသိအောင်ကြိုးစားရမယ်အဲ့မြတ်စွာဘုရားကမုံစံပုရိမုံစံပစ္ဆံတော်ရှင်းအဆုံးကိုလည်းလွှတ်လိုက်ပါရှင်းတော့မှဖြစ်ခဲ့တာကိုလည်းလွှတ်လိုက်ပါနောက်မှဖြစ်တဲ့အရာတွေရဲ့ပုံမှန်ကိုလည်းလွတ်လိုက်ပါတဲ့မုံစပ်ပုရိမုံစပ်ပစ္စတော်မိစေမုံစဘောတာပါလို့လေဟောမိစေမုံစလေမိစေဆိုတာအလေအလေဆိုတာကအခုဟာကိုပြောတာခုလောလောဆယ်ဖြစ်နေတာကိုပြောတယ်နော်အဲ့ဒါရဲ့အပေါ်မှာလည်းပဲမုံစလွတ်လိုက်ပါတဲ့သူ့ကိုလည်းပဲလောလောဆယ်ဖြစ်နေတာကြီးကိုလည်းပဲအထင်တကြီးနဲ့ဟောစုပ်ပိုင်ထားစရာမလိုသူလည်းပဲခုပဲဖြစ်ပြီးတော့ခုပဲမရှိတော့မယ့်အရာနောက်ထပ်ထပ်ပြီးတော့ဖြစ်မယ်အဲ့ဒါလေပြေဆုံးသွားမယ့်အရာချုပ်ပြောက်သွားမယ့်အရာဘာမှသူ့ကိုလည်းပဲစုပ်ကင်ထားစရာအကြောင်းမရှိဘူးဆွေးလန်းစရာထားစရာအကြောင်းမရှိဘူးဒီကရန်းကတော့ဘာမှအဖိုးမတန်တာတွေဖြစ်ခဲ့တာဘာမှအဖိုးမတန်တာတွေဖြစ်နေတာဘာမှအဖိုးမတန်တာတွေဆက်ပြီးတော့ဖြစ်အောင်မှာအဲ့ဒါကိုကိုယ်ကိုယ်တိုင်ဉာဏ်နဲ့နားလည်ဖို့ကြိုးစားအထောက်ကြားအခုဒီကရမတို့ဦးဇင်းတို့တွေကဦးဇင်းတို့လည်းဒါဒီတိုင်းမှာပဲအဝိဇ္ဇာရဲ့လှည့်စားမှုကိုကောင်းကောင်းခံရတဲ့အတွက်ကြောင့်ဘာမှအဖိုးမတန်တဲ့အရာတွေကိုတကယ်ကိုအဖို့တန်နဲ့နော်အဓိကရှာတဲ့တော်တော်တန်ဖိုးကြီးတဲ့အရာကြီးလို့ထင်တာအဲ့ဒီအထင်ရှိတဲ့အတွက်ကြောင့်အများကြီးထုတ်ကင်ထားတဲ့သဘောရှိတယ်။လောလောဆယ်အနေထားကိုမပြောနဲ့ဒီကပြည်သားကိုလည်းမလွတ်နိုင်ဘူးဟုတ်လားအနာဂတ်ကိုလည်းမလွတ်နိုင်ဘူးလောလောဆယ်မှာလည်းမလွတ်နိုင်ဘူးအဲ့ဒီတော့ဘာဖြစ်တုံဆိုတော့အယံဝင်တို့ဝင်ဖို့ကြီးတယ်ဆိုတဲ့အတိတ်ပဲဟုတ်လားဒါကြောင့်မြတ်စွာဘုရားကရှင်းကိုလည်းလွတ်လိုက်ပါနောက်ကိုလည်းလွတ်လိုက်ပါအလေကိုလည်းလွတ်လိုက်ပါတဲ့ဘာကိုမှစုတ်ကင်မထားနဲ့နားလေကိုပဲကြိုးစားကြရပါဟုတ်လားဘာကိုမှစုတ်ကင်မထားနဲ့နားလေကိုသိဖို့ပဲကြိုးစားကြရပါဟုတ်လားအဲ့ဒါလိုမြတ်စွာဘုရားကဥက္ကတေနကိုဟောတဲ့ကာထာလေးနဲ့ခုနကတုန်းကနောက်ဗတ္တိကာထာတုတ်တန်တွဲပြီးတော့ပြောရမှာကောင်းမလားကောင်းတယ်နော်ပုံစံပူရီမုံစံပစ္စတော်မိစေမုံစံဘောတ္တပါရကိုအဲ့ဒါလိုလွတ်မယ်ဆိုလို့ရှိရင်ဘောတ္တပါရကိုဘဝရဲ့အဆုံးကိုရောက်မယ်သိတယ်ဟုတ်လားမုံစံပုရိမုံစံပိစ္ဆတော်မိစေမုံစံဘောတ္တပါရကိုသဗ္ဗတဝိမုတ္တမာနတနပုဏ္ဏဇာတိစ္ဆတံဥပိဟိတိတဲ့အဲ့ဒါဆိုရင်အကုန်လုံးကလွတ်မြောက်ပြီးတော့ကိလေသာတွေကလွတ်မြောက်ပြီးတော့နော်တပံပရိတရေနေရတယ်ဆိုတဲ့ဆင်းရဲခြင်းရဲ့အကြောင်းဇာတိဆိုတာသင်ဖြစ်စရာအကြောင်းမရှိတော့ဘူးတဲ့ဒါလေးပဲပြောလိုက်တာပဲဉာဏ်ပညာကလည်းအလွန်ထက်မြက်ပါဠိကလည်းထူးတဲ့ပုဂ္ဂိုလ်တစ်ချိန်လုံးကလည်းဘဝအကြောင်းခန္ဓာအကြောင်းကိုသိအောင်မြင်အောင်ကျိုးစားအထုတ်ထားခဲ့တဲ့ဉာဏ်ပညာတွေကလည်းရှိလာတာဖြစ်မှာပေါ့ဟုတ်လားဒါကြောင့်အဲ့ဒီဂါထာရဲ့အဆုံးမှာပဲအတောကုန်ခန့်နဲ့ယဟန္တာဖြစ်တယ်ဒါကြောင့်ပိဋကပေါင်းတော်ကောင်တို့ကမ္မထန်တရားအထုတ်တဲ့နေရာမှာပြီးခဲ့ပြီးသားတွေကိုလည်းလွတ်လိုက်ပါမဖြစ်သေးတာတွေကိုလည်းပဲလွတ်လိုက်ပါမရှိတာတွေကိုအရှိလုပ်ပြီးတော့တွေ့တာမနေပါနဲ့ကြောက်ကြမနေပါနဲ့ရှိမှမရှိတော့တဲ့ကိစ္စမရှိဘူးဆိုတာကိုသိရင်လွတ်ဖို့လွယ်မှာပါဟုတ်လားရှိတဲ့ခင်းနေလို့အဲ့ဒါကိုပတ်ဖြစ်နေတာဆိုစုပ်ကင်နေတာဟုတ်လားအခုလုံးလုံးပဲဖြစ်နေတာကလည်းပဲကြည်တုံးမှာပဲရှိနေသေးမှာပဲမရှိတော့ဘူးမရှိတော့ဘူးနောက်ထပ်အသစ်ဖြစ်တယ်မရှိတော့ဘူးမရှိတော့ဘူး ਨੇ သူကလည်းကုံဆုံးကုံဆုံးလိုက်နေတာပဲမဟုတ်လားအေးအဲ့ဒါကိုသိမယ်ဆိုရင်ပြစ္ဆုတ်ပံကိုလည်းပဲလွတ်နိုင်ဖို့မလွယ်ကူဘူးလားအမှန်တရားကိုသိရင်ဒါလွတ်နိုင်ဖို့အတွက်လွယ်မယ်ပေါ့ဟုတ်လားဘာကြောင့်မလွတ်နိုင်ကြတာတော့ဘာကြောင့်စုပ်ကင်ထားကြတာတော့လို့မေးရင်အဲ့ဒီသူတို့ရဲ့တဘာဝအမှန်ကိုမသိလို့တကယ်တမ်းကအတိတ်ဆိုတာမရှိတော့ဘူးအနာဂတ်ဆိုတာမရှိသေးဘူးပြစ္ဆုတ်ပံဆိုတာလည်းအမြဲတမ်းကုန်ဆုံးလိုက်နေတယ်ကဲဘယ်ရာကိုတရားဓမ္မတို့ဥရှင်တို့ဆုတ်ကန်ကြမလို့ ဘယ်ရာမှစုပ်ပန်ကြရာမရှိဘူးဟုတ်ရလားအေးဒါဥစဉ်တို့ဥက္ကတိနာကိုဟောတဲ့ကထာပေါ့နောက်ထပ်ဒီလိုပဲရသော်ဗျာရှင်တူတူဟောထားတာလေးတခုရှိသေးတယ်ဒါကတော့ပေတတို့ဘောဓုတ္တရရဲ့ရည်ရည်ကျင်တို့ဒီကထာလေးတွေကအလုံးမလည်းပဲစဉ်းစားကြရလဲကောင်းလို့နောက်ထပ်ပြောမယ့်ကထာကဘုရားကိုအကြောင်းပြုပြီးတော့ဟောတာတော့ဆိုတော့တန်တတိအမတ်ကြီးကိုအကြောင်းပြုပြီးတော့ဟောတာတန်တတိအမတ်ကြီးဆိုရင်လည်းလူတိုင်းကြားဖို့ပါလေဟုတ်လားရှင်ဘောဘောမှာအယမူးရင်းနဲ့ရသော်ဗျာဟောတဲ့တရားကြောင့်အယမူးပြီပြီးတော့ယဟန္တာဖြစ်သွားတာတော့ဘာကြောင့်မူးနေတာလဲဆိုတော့ဩတကုံတွေကိုတိုက်ခိုက်သိမ့်ပိုက်လို့အောင်မြင်တဲ့အနေနဲ့ဆုချတဲ့အနေနဲ့ဗိနိတာကမင်းကြီးကအလွန်လှပတဲ့ကတိတေမာလေးတယောက်ကိုပေးပြီးတော့ဒီနန်းစည်းရင်ကို9ရက်တောင်သူ့ကိုပေးတယ်လို့ဆိုတယ်ဟုတ်လားအဲ့ဒီမှာသူရှင်ဘယံဖြစ်တယ်ပေါ့9ရက်ကျေဘောဘာဘာကြီးနေတယ်အဲ့လိုနဲ့သူအလွန်မြန်လို့တဲ့အဲ့ဒီကတိတေမာလေးကရုပ်တရက်ဆုံးသွားတယ်အဲ့ဒီမှာသူဘလို့မှမနေနိုင်မထိုင်နိုင်ဖြစ်တယ်ပေါ့တောကရဲ့ဖြည်းဖြည်းမှုကိုခံရတယ်အဲ့လိုနဲ့ရက်တည်မူးနေတော့မြတ်စွာဘုရားနဲ့တွေ့တာပဲဒါအချင်းချင်းပြောပြတာအဲ့ဒီတွေ့တဲ့အခါကျတော့မြတ်စွာဘုရားကဘာဟောလဲဆိုတော့ဇံပုဂ္ဂိတံဝိတောတိဟိသစ္စာတိမာဟုကိဉ္စနဟောလာပြန်ပြီနော်ဇံပုဂ္ဂိတံဝိတောတိဟိသစ္စာတိမာဟုကိဉ္စနဇံပုဂ္ဂိတံဝိတောတိဟိဆိုတာဘာပြောတာလဲဆိုတော့ရှင်းတော့ကအရာတွေနဲ့ပတ်သက်ပြီးတော့အတိတ်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်နိုင်တဲ့ကိလေသာတွေကို၆တွေ့သွားပါစေတဲ့ဟုတ်လားပြီးခဲ့ပြီးသားတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဖြစ်ပေါ်လာတဲ့ကိလေသာတရားတွေကိုဗါတဲ့တော့၆တွေ့သွားပါစေတဲ့တရားဓမ္မတို့အရှင်တို့ကိလေသာတော်တော်များများကပြီးခဲ့ပြီးသားတွေနဲ့ပတ်သက်ပြီးတော့ဖြစ်နေတာဗျဟုတ်တယ်မဟုတ်လားအေးအဲ့ဒီပြီးခဲ့ပြီးသားတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကိလေသာတရားတွေကို၆တွေ့သွားပါစေတဲ့ယံပုဗ္ဗေတံဝိတောတိဟိသစ္စာတိမာဟုကိဉ္စံတာအော်နောင်မှဖြစ်တဲ့အရာတွေနဲ့ပတ်သက်ပြီးတော့လည်းပဲကြောင်းကြတာတွေတောင့်တတာတွေကိုမဖြစ်ပါစေနဲ့တဲ့ဘုသူဝါဘုဒိဋ္ဌေကသိပြီးတော့ဟုတ်လားပြီးခဲ့ပြီးတာတွေနဲ့ပတ်သက်ပြီးတော့လည်းပဲကိလေသာမဖြစ်အောင်ကြိုးစားရမယ်ဟုတ်လားအဖြစ်သေးတာတွေနဲ့ပတ်သက်ပြီးတော့လည်းပဲစိတ်ထဲမှာကြောင်းကြမှုတောင့်တမှုကင်းအောင်ကိလေသာမဖြစ်အောင်ကြိုးစားအထောက်ကြရမယ်ဇံပုဗ္ဗေတံဝိတောတိဟိတသေသစ္စာတိမဟုကိဉ္စနံမေစီစီနောဂဟိတတိဟုတ်အလေကိုလည်းပဲမဆွေးယူဘူးဆိုလို့ရှိရင်တဲ့သူ့ကိုလည်းပဲမြတ်စွာဘုရားကပုပ်ပြီးရှင်းတော့ဟုတ်လားပိစာနောက်မှာမစ်စီအလေရှင်းနောက်အလေသုံးချက်ဟုတ်လားနော်ခုနတော့ဥက္ကဋေနာကိုကြားတော့လည်းပဲမုံစံပုရိမုံစံပိစာတော့မစ်စီမုံစံဘောတပါလေကိုဟာဟိုကတော့ပုပ်ပြီးသူ့ကြတော့ပုရိတဲ့မထူးပါဘူးအတူတူပါပဲရှင်းတော့ကရှင်းနောက်အလေရှင်းဆိုတာကအတိတ်နောက်ဆိုတာကအနာဂတ်အလဲဆိုတာကလွန်လွန်စေအခုဖြစ်နေတဲ့အခိုက်အကျဟုတ်လားရှင်းနောက်အလဲဟုတ်လားဥကပိဏဝကြတော့ဒီကိုလည်းလွှတ်လိုက်ပါနောက်ကိုလည်းလွှတ်လိုက်ပါအလဲကိုလည်းလွှတ်လိုက်ပါတတတိအမတ်ကြီးကိုကြတော့ရှင်းတုံးကဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကိလေသာတရားတွေကို၆တွေ့သွားပါစေ။နောက်မဖြစ်သေးတာတွေနဲ့ပတ်သက်ပြီးတော့လည်းပဲကိလေသာမဖြစ်ပါစေနဲ့အလဲလွန်လွန်စေဖြစ်နေတာကိုလည်းမစ္စည်းစီနောဂဟိတတိတကယ်လို့စွန့်ယူမထားဘူးဆိုလို့ရှိရင်ဟုတ်လားလောလောဆယ်ရှိနေတာကိုလည်းဆွေးယူမထားဘူးဆိုလို့ရှိရင်ဥပဒံတော်စတိတ္တိသင်ဟာအလွန်မှငြိမ်းချမ်းလိမ့်မယ်တဲ့ဒါလေးကတော်တော်ကောင်းတယ်နော်ရှင်းနောက်အလေဒါတွေရဲ့ပုံမှာဆွေးယူမထားဘူးစွန့်နိုင်တယ်လွတ်နိုင်တယ်ဆိုလို့ရှိရင်တရားတော်တို့ဥစ္စေတွေစိတ်ကလေးဟာမဖြစ်နိုင်တော့ငြိမ်းချမ်းနိုင်တယ်ငြိမ်းချမ်းနိုင်တယ်ဟိုဘာလို့မငြိမ်းချမ်းတာတော့ဆိုတော့အတိတ်ကဝန်တို့ဝန်ကြီးတစ်ခုဖြစ်ပြီးတော့ကိုယ့်ကိုပူလောင်အောင်ရှုမြိုက်နေတဲ့အနေအထားမျိုးကမရှိဘူးလားနော်အတိတ်ကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ကိလေသာတွေပေါ့ဟုတ်လားမဖြစ်သေးတဲ့အနာဂတ်ကလည်းပဲကိုယ်နော်ကိလေသာတွေအများကြီးဖြစ်စီပြီးတော့နှိမ့်ချက်နေတာတွေမရှိဘူးလားရှိတယ်လောလောဆယ်အခိုက်အတန့်ကိုလည်းပဲမလွတ်နိုင်တဲ့အတွေ့အကြုံအထင်တွေအမျိုးမျိုးမှားပြီးတော့ကိလေသာတွေအမျိုးမျိုးဖြစ်ပြီးတော့ရှင်ရပြန်ပန်းနေရတဲ့အနေအထားမှမရှိဘူးလားရှိတယ်ဒါကြောင့်တန်တတိအမတ်ကြီးကိုဟောတဲ့ကာထာလေးကအဲ့ဒါလေးအပူပါလာတယ်ဟုတ်လားနော်ဒီတော့ကအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့ကိလေသာတွေကို၆တွေ့သွားပါစေနော်အနာဂတ်မှာဖြစ်ပေါ်လာမယ့်ကြောင်းကြမှုတောင့်တမှုအဆိုင်ရှိတဲ့ကိလေသာတွေကိုလည်းမဖြစ်အောင်အနာဂတ်နဲ့ပတ်သက်ပြီးတော့မဖြစ်အောင်ကြိုးစားပါအလဲကိုလည်းပဲစွန့်မယူဘူးဆိုလို့ရှိရင်သင်ဟာအလွန်ငြိမ်းချမ်းတဲ့လူတယောက်ဖြစ်မယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့အတိတ်ဆိုတာပြီးခဲ့ပြီမရှိတော့ဘူးလို့ရှင်းရှင်းနားလည်ရမယ်ဒါအမြဲတမ်းစဉ်းစားတဲ့လူအရင်ထင်တယ်နော်စိတ်တွေကမှားယွင်းမှုတွေထဲမှာအနေကျလာတဲ့အခါကျတော့ ဒီမှန်ကန်တဲ့တရားကိုပြောတော့ခဏလေးပဲကိုကစဉ်းစားမိတယ်။ပြီးရင်ခဏခဏဒီမှန်များစွာစဉ်းစားတဲ့အလေးချင်းကမရှိတဲ့အခါကျတော့မစဉ်းစားဖြစ်ဘူးပေါ့။အမှန်ကတော့ဒါလက်မခံလို့ကိုမရတော့အောင်မှန်တဲ့အမှန်တရားပဲမဟုတ်လား။အတိတ်ဆိုတာဘာကဲတော့ပြီးခဲ့ပြီမရှိတော့ဘူး။အနာဂတ်ဆိုတာတကယ်မဖြစ်သေးဘူး။ဟုတ်လား။ဒီအချက်တွေကိုရှင်းရှင်းလင်းလင်းစဉ်းစားဖို့ရှင်းရှင်းဖို့အရေးကြီးဘူးလား။အရေးကြီးတယ်။ဒီနေရာမှာအတိတ်အနာဂတ်ဆိုတာကိုအလွန်ဝေးကွာတဲ့အတိတ်တွေအနာဂတ်တွေလောက်ပဲသဘောပေါက်ထားလို့မရဘူးနော်အလွန်နီးစပ်တဲ့အတိတ်အလွန်နီးစပ်တဲ့အနာဂတ်ကိုသဘောပေါက်ထားဖို့လိုတယ်သောသောကဖြစ်ခဲ့တာဆိုတာကိုပဲစိတ်မွန်သာပဲနေနိုင်ရင်တော်တော်ကောင်းပဲခဏနေရင်ဖြစ်မှာဆိုတာကိုပဲစိတ်မွန်သာပဲနေနိုင်ရင်တော်တော်ကောင်းပဲတကယ်တရားကိုအားထုတ်ပြီဆိုလို့ရှိရင်အဲ့ဒါကိုစိတ်ဝင်စားနေလို့ဖြစ်မလားမဖြစ်ဘူးနော်ဖြစ်ခဲ့ပြီသားလေးကိုပြန်ပြီးတော့အမှတ်ရလိုက်တာနဲ့လမ်းကြောင်းကစောင်းသွားပြီဟုတ်တယ်မို့လားလုံးလုံးလေးဖြစ်နေတာကို तू မသိတော့ဘူးလေဟုတ်လားခဏနေဖြစ်မှာကိုနှမ်းစဉ်းစားလိုက်တာနဲ့ပဲလုံးလုံးလေးဖြစ်တာကို तू မသိတော့ဟုတ်လားဒါကြောင့်ပိဋကပေါင်းတော်ကောင်းတို့တရားကိုလမ်းကြောင်းမှန်မှန်ရှောက်လန်းနေတယ်ဆိုရင်ပိစုပန်နေစံယောဓမ္မတတ္ထတတ္ထဝိပတ္တိလုံးလုံးလေးဖြစ်နေတာလေးကိုအမှန်တန်သိပြီးနေအောင်ကြိုးစားအထောက်ရမယ်အဲ့လိုကြိုးစားအထောက်လို့ရှိရင်အတ္တံကြီးတာအတ္တံကုပ္ပံတံဝိဟောမနှုတ်ပြုခဲ့ရည်တဏ္ဍိတိတို့မစွဲငင်နဲ့တဏ္ဍိတိတို့မဖြက်စီးအပ်တဲ့အလွန်မောမြင့်တဲ့ဉာဏ်ပညာဆိုတာလေးကိုမရပါဘူးလား။ညာပဲ။အဲ့ဒီဉာဏ်ပညာကိုပညာရှိတဲ့ပုဂ္ဂိုလ်ဟာများလာအောင်ဝါရမယ်တဲ့။ဟုတ်ရဲ့လား။ဒါကြောင့်အခုဒကာဓမ္မတို့အရှင်တို့တွေကအဲ့ဒီအလုပ်ကိုကျူးစားပြီးတော့အားထုတ်နေကြတာ။ဟုတ်လား။အဲ့ဒီအလုပ်ကိုကျူးစားပြီးတော့အားထုတ်နေကြတာ။ကိုယ့်ရဲ့ခန္ဓာမှာဘာတွေပဲဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းတတ်နိုင်နေကြအသေးစိတ်တည်အောင်ကျိုးစားအထုတ်ဖို့ဒါဒီနေရာကိုရောက်လာကြတာပေါ့နော်အဲ့တော့ဟောတရားစိတ်တာလေတိတိသိသိကြီးလည်းမရှိတဲ့အခါကျတော့ဟောတရားဓမ္မတို့လို့ရတာပဝန်းကျင်အနေထားကတရားစိတ်တာမှလူကြီးတော့အရှင်ပြည်ခင်မှပြည်မယ်ပေါ့အဲ့ဒါကဘာကိုတောင်းဆိုနေတာတုန်းဆိုတော့တတိဝတိယကြီးပူပြီးတော့ညာပါစီလို့တောင်းဆိုနေတယ်ဆိုတဲ့အတိတ်ကြီးလို့ပြောနိုင်မလားဟဲ့နော်တောယုံတယုံတတိဝရိယနဲ့ခန္ဓာမှာဒလဇတိကတ်ထားနိုင်ဖို့မလွယ်ဘူးပေါ့ဟုတ်လားအေးဒါကြောင့်မြင်နေတာတွေကြားနေတာတွေနားနေတာတွေစားနေတာတွေထိနေတာတွေတွေးနေတာတွေဟုတ်လားဒီအာယုံ6ပါးဒွါရ6ခုဒီတိုက်ခိုက်မှုတွေကတော့ဒလဇသူကတော့ရှိနေမှာပါဘယ်နေရာသွားသွားဘယ်နေရာမှာပဲနေနေဒီ6မျိုးပါပဲဟုတ်တယ်မဟုတ်လားအဲဒီနေရာမှာနေလည်းပဲဒီ6မျိုးပါပဲဟိုနေရာသွားနေလည်းဒီ6မျိုးပါပဲဒါကိုစိတ်ထဲမှာစိတ်မထူးဘူးမချမ်းဘူးလို့နားလည်ပြီးတော့ငါတိအောင်မြင်အောင်ပဲကြိုးစားအထုတ်မယ်လို့ဒီလိုလေးတွေးဖို့လိုတာပေါ့ငါရဲ့အဓိကအလုပ်ကဖြစ်နေတဲ့သဘာဝတရားကိုဒလဇက်တိအောင်ကြိုးစားခြင်းတည်တာနဲ့ငါရဲ့အဓိကအလုပ်လို့အဲ့လိုနားလည်ရမှာဟုတ်လားတရားအထုတ်တဲ့နေရာမှာဟိုစိတ်ချမ်းသာဖို့လေးကိုတောင်းမမျှော်လင့်စေခြင်းပေါ့ဘာလို့ဆို तू ကမျှော်လင့်လို့ရတဲ့ကိစ္စမဟုတ်သူ့အလုပ်ကို तू လုံးမရရှိလာမယ့်အကျိုးတရားသူ့ရဲ့အလုပ်ကိုသူလုပ်မယ်ဆိုရင်ကိုရကျင်တည်ဖြစ်စီမရကျင်တည်ဖြစ်စီရမှာပဲအလုပ်ကိုမလုပ်ဘူးဆိုလို့ချင်းရကျင်တည်ဖြစ်စီမရကျင်တည်ဖြစ်စီမရဘူးကိုရကျင်ခြင်းမရကျင်ခြင်းကြောင့်ရခြင်းမရခြင်းဆိုတာဖြစ်လာတာမဟုတ်ဘူးရစရာရှိခြင်းမရှိခြင်းအကြောင်းကြောင့်ရခြင်းမရခြင်းဆိုတာဖြစ်လာတာဟုတ်တယ်မဟုတ်လားဒါကြောင့်ကိုကဘာမှသိပြီးတော့ဟိုအပူဆာသားတွေနဲ့ဝန်းပြီးတော့ဆက်เสียမလို့ကိုလုပ်ရမယ့်အလုပ်ကလေးကိုပဲကိုလုပ်လိုက်ဖို့ပဲဟုတ်လားကိုကခရီးတစ်ခုကိုသွားတယ်ဆိုလို့ချင်းပုံမှန်ခြေလမ်းနေနဲ့သွားနေဖို့ပဲရောက်တယ်မရောက်ဘူးဆိုတာကကိုသွားရင်သွားတယ်လို့ရောက်မှာပေါ့ရောက်ချင်လို့မရောက်ချင်လို့ရောက်တာမရောက်တာဆိုတာအဓိကအကြောင်းတရားမဟုတ်ဘူးသွားခြင်းမသွားခြင်းကြောင့်ရောက်ချင်းမရောက်ချင်းဆိုတာဖြစ်တာနော်ဒါကြောင့်တရားဆိုတာကတော့ဒါရိုးရိုးလေးပါပဲနော်တရားကြီးမှိုင်းညာအဲ့ဒါကိုကတည့်တည့်မတ်မတ်စဉ်းစားတမတာလေးနော်တဘာဝကြတယ်အမြင်ကလေးတွေကိုရမယ်ပေါ့ဟုတ်တယ်မဟုတ်လားအေးဒါကြောင့်ကိုယ့်ရဲ့အလုပ်ကဘာလဲဆိုလို့ချင်းဒီနေရာမှာဒီအချိန်မှာဒီအလုပ်ကိုလုပ်မယ်ဆိုရင်တော့ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုတတ်နိုင်တယ်များတတိဆက်အောင်တိတိနေအောင်ကြိုးစားအထုတ်ဖို့ဆိုတာပဲအရေးကြီးဆုံးပဲမဟုတ်လားဟုတ်တယ်နော်ထိုင်တဲ့အချိန်မှာလည်းပဲအဲ့ဒီလိုမျိုးစိတ်ထားနိုင်မလို့ကျန်တဲ့အချိန်မှာလည်းပဲအဲ့လိုစိတ်ထားနိုင်နေဆိုရင်တော်တော်မကောင်းဘူးလားကောင်းတယ်နော်များသောအားဖြင့်တော့တူတူကိုကိုထိုင်နေတုံးလေးတော့တက်နိုင်မများဝါယမဆိုင်ကြတယ်နော်ထိုင်နေတုံးလေးတော့တက်နိုင်မများဝါယမဆိုင်ကြတယ်အချင်းရှိသွားပြီဆိုတာနဲ့အလုတ်ပြီးသွားပြီလို့အောင်းမေးလိုက်တာဟောတစ်ချိန်တော့ပြီးသွားပြီဟုတ်လားအမှန်ကအ ချိန်မီလုပ်လို့ရတယ်မဟုတ်လားအချိန်မီပဲလုပ်ရမှာလို့ပြောရအောင်ဟုတ်လားသို့တော်လည်းပဲဒကာမတို့ဦးဇင်းတို့ကုထုရှင်တွေဆိုတော့နုနယ်သေးတာဆိုတော့လုပ်တဲ့အချိန်လေးပဲဒါကလုပ်ရမယ်ပြန်တဲ့အချိန်ကျတော့တတိကမဖြစ်သွားဘူးလွတ်သွားတယ်မလွတ်အောင်တော့မှခပ်ပေါ့ပေါ့တော့ဖြစ်သွားတာခိုင်းနေတော့ကတော့တော့တင်းတင်းကြပ်ကြပ်လုပ်မယ်ဆိုတာမရှိဘူးအဲ့ဒါကြောင့်မလို့လည်းပဲဒကာမတို့ဦးဇင်းတို့တွေကတရားသူတရားမြတ်ကိုမရနိုင်ကြတာတကယ်တမ်းကဘဝတည်းမှာဒီအလုတ်ကအမြဲတမ်းပါနေမှဉာဏ်ပညာဆိုတာရင့်ကျက်နေတာအခုကကြောက်အောင်စူဆောင်းလိုက်ပြီးလို့ရှိရင်မိတ်လေးပြောင်ပြောင်ပြစ်ထားလိုက်ခဏလေးလှုပ်လိုက်ပြန်ခဏလေးပြစ်ထားပြန်ပြစ်ထားတာကပဲများနေတဲ့အခါကျတော့ဘာမှပြိတိတာကကိုယ်မှာတရားရဲ့အရာကတရားရဲ့အကျိုးကျေးဇူးကဟိုအရင်ကြီးမထင်ရှားပဲဖြစ်တာပေါ့အဲ့ဒါကိုကထင်ရှားအောင်မလို့လို့မထင်ရှားတာလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီအဲ့ဒါလို့ဒကာဓမ္မတို့ဦးဇင်းတို့ဇောခတ်ပြီးတော့ဝရိယစိုက်ပြီးတော့လုံနိုင်ဖို့အတွက်နော်ဒီနေရာမှာလည်းပဲဟောအလုတ်ကိုဇွဲကောင်းကောင်းနဲ့လုံနိုင်ဖို့အတွက်ဝရိယကိုတွန်းအားပေးမဲ့အတွေးတွေလည်းပဲတွေးပြဖို့လိုမယ်ပေါ့သောတော်တုံးကတရားအထုတ်တာနဲ့ပတ်သက်ပြီးတော့လမ်းကြောင်းတည့်ဖို့အတွက်တွေးတဲ့အတွေးလေးတွေနဲ့ဟိုပတ်သက်ပြီးတော့ငြင်းရတဲ့အတွေးလေးတွေဖြစ်အောင်ပြောခဲ့တာပေါ့နော်အခုကတော့သူကအာထုတ်တဲ့နေရာမှာထိထိရောက်ရောက်အာထုတ်နိုင်ဖို့အတွက်အထောက်ကူပြုမဲ့အတွေးလို့ဆိုကြပါလိမ့်အဲ့ဒါကိုကျတော့မြတ်စွာဘုရားကဦးဇင်းတို့ခုနဗတ္တိကသာသာသုတ်တာမဆုံးသေးဘူးသူကနှစ်ဂါထာပဲရှိသေးတယ်လေးဂါထာရှိတယ်နော်မတတိယဂါထာပါပြောထားတယ်ဆိုတော့အိဇီဝကိစ္စမာတ္တံဘောဇင်ညာမရဏံတုဝိနာဟိနောတင်္ကရံတေနမဟာပိနေနမိစုနာဒီကထာလေးတော့လူတိုင်းကြားဖို့မယ်ထင်ပါအဓိပ္ပာယ်ကဘာပြောဆုံးအခုလုံးချင်ရရှိတဲ့အလုပ်ကိုအခုလုပ်လိုက်ပါတဲ့မနေ့ကနေရမယ်တေးရမယ်ဆိုတာကဒီမှာမသေးနိုင်ဘူးတဲ့ဟုတ်လားအခုကအသေးချာဆုံးပဲပေါ့ဆိုလိုတာကတော့အနာဂတ်ဆိုတာကမသေးချာဘူးမရေရဘူးဟောမသေးချာဘူးမရေရဘူးဆိုတာကလူတွေကလေးလေးနက်နက်တော့စဉ်းစားဖို့လိုတယ်စာရတာနားထောင်လိုက်တော့ဟုတ်တယ်မသေးချာဘူးလို့တော့ပြောတာပဲသမစီထဲမှာကတေးကြတယ်လို့ထင်တယ်ထင်တာမရှိဘူးလားစိတ်ထဲမှာတေးကြတယ်လို့ထင်တယ်နော်မနေ့ကျန်တော့ငါမတေးသေးပါဘူးနောက်လာတော့မတေးသေးပါဘူးနောက်နှစ်တော့မတေးသေးပါဘူးမတေးဘူးထင်လို့မို့နောက်နှစ်အတွက်ဟိုးနောက်နှစ်အတွက်စီမံကိန်းတွေအများကြီးဆွဲထားတာဒါလည်းဦးဇင်းတို့လည်းဒီတိုင်းပါပဲဟုတ်လားမနေ့ကျန်နေရမယ်ပြေးရမယ်မတီးဘူးဆိုတာကတွေးလိုက်တဲ့အခါကအော်ဟုတ်ပါလားလို့ထင်တာမတွေးတဲ့အချိန်မှာတော့အနာဂတ်ကိုတေးကြပေါက်ကျက်ထားတာအဲ့ဒီအနာဂတ်ကိုတည်ကြဖို့တွက်ထားခြင်းဒီပစ္စုပန်မှာလောလောဆယ်လုပ်ရမယ့်အလုပ်ကိုလုပ်ဖြစ်ဖို့အတွက်သူကအများကြီးအားပျော်သွားစီတယ်။ဟုတ်လား။ဒါကြောင့်မြတ်စွာဘုရားကအိဇီဝါကိစ္စမာတ္တံအခုဒီနေ့လုပ်ရမယ့်အလုပ်ကိုဒီနေ့ပဲလုပ်လိုက်ပါ။နော်။နောက်အနာဂတ်ဆိုတာမတည်ရဘူးမလက်ခံတော့မတည်ရဘူး။မတည်ရဘူးဆိုတာလည်းအမှန်တော့အမှန်ပါပဲ။ဘောင်းဆောင်ဒီနေ့လိုတည်သွားတဲ့ပုဂ္ဂိုလ်တွေဟာမနေတော့ကလိုမျိုးကငါမနဲ့ပြန်ပြေမယ်လို့မတိပဲနဲ့ပြေကြရတာများပါတယ်ဟုတ်တယ်မဟုတ်လားဘယ်သူမှမျောလင့်ထားတာဖြစ်တာမဟုတ်မမျောလင့်တာတွေဒီပဲဖြစ်ဖြစ်နေကြတာဟုတ်ရဲ့လားဒါကြောင့်မရသောဘုရားကအခုလိုရမယ်လို့ကိုအခုပဲလုံလိုက်ပါမနဲ့ပြန်ဆိုတာမပြေရဘူးဘာဖြစ်လို့လဲဆိုတော့တဲ့နာဟိနောတင်္ကရံဒေနမဟာဒေနနာမေဇုနာညာစွာသောစစ်တီရှိတဲ့တေခြင်းတရားနဲ့အချင်းချက်ဘယ်သူမှပြေကြပေါ့လှုပ်ထားတာမရှိဘူးတဲ့ဒီနေရာမှာများစွာသောစစ်တီရှိတဲ့တည်ခြင်းတရားဆိုတာဘာကိုပြောတာတုန်းဆိုတော့ဒီခန္ဓာကိုယ်ကတည်ခြင်းတယ်ဆိုလို့ရှိရင်လွယ်လွယ်လေးလေးတည်နိုင်တယ်။ဟောတည်စရာအကြောင်းတွေများတယ်လို့ပြောတာ။ဟုတ်လား။လူတွေကထင်ကြတာပေါ့။ကျင်စာတွေဖြစ်မှယောဂါပုတွေဖြစ်မှအဲ့လိုမဟာထုတော့တည်တော့မှာပဲနဲ့သူတွေလို့အောက်မေ့ကြတာ။အမှန်ကအမျိုးမျိုးသောအကြောင်းတရားတွေနဲ့ပိန်နေကြတာပဲလေ။ဟုတ်လားသူတွေကအခုသိရှင်းမယ်ဆိုလို့ရှိရင်စီဘိုးတွေစီမကြောက်တယ်အရာတွေအစီမကြောက်တယ်ဟုတ်လားတကယ်တကယ်ကတော့အဲ့ဓာတွေကြောင့်ပေးနေတာတယ်အဲ့ဓာတွေမရှိဘဲနဲ့ပေးတဲ့သူကပို့ပြီးတော့မများဘူးလားများတယ်ဒါကြောင့်ဦးဇင်းကပေါပေါခတ်ချုပ်ဆိုလို့ကြီးပြောတာကိုတော်တော်သဘောကျတယ်တချို့ကတဲ့ဟိုယောဂါဆက်လိုက်တဲ့အခါမှာယောဂါဘိုးမရှိဘူးဆိုရင်အလွန်ဝမ်းသာကြတယ်ယောဂါဘိုးရှိတယ်ဆိုရင်တော့အလွန်ပဲစိတ်ပြတ်ပြီးတော့နှုံးမြင်သွားကြတယ်ပေါ့အမှန်ကယောဂါဘိုးရှိသည်ဖြစ်စေမရှိသည်ဖြစ်စေတတဝါဆိုတာကတော့ကံပါတဲ့လောက်ပဲနေရမှာပါတဲ့ယောဂါဘုမရှိလည်းပဲစောစောစီးစီးတည်သွားတဲ့လူတွေမရှိဘူးလားရှိတဲ့လူတွေအရင်တည်တဲ့လူတွေမရှိဘူးလားရှိတယ်ယောဂါဘုရှိလည်းပဲသူ့အချင်းချင်းမှာတည်ကြရမှာပါဟုတ်လားတန်ရှိတဲ့လောက်တော့နေရမှာပါ တော့ယောဂဘုရှိခြင်းမရှိခြင်းကြောင့်စိတ်ပြတ်တာတွေစိတ်တက်တာတွေမဖြစ်နိုင်ဘူးတဲ့ဒါလည်းအလွန်မှတ်သားစရာကောင်းတယ်လို့ထင်တယ်နော်ဟိုဦးဇင်းတို့ယောဂဘုရှိပြီဆိုလို့ချင်းလူတွေဟာအလွန်ကိုစိတ်တက်ကြပြီးတော့နော်ဦးဇင်းတို့ ਨੇ ဟိုတည်တဲ့ဦးဇင်းတပါစစ်လိုက်တဲ့အခါကျတော့ဘီဘိုးရှိဘီဘိုးရှိတော့သူစိတ်ပြတ်သွားဒါတွေကပိန်မောများစွာကုန်မယ်ဆိုတာတည်တော့ဒါမကုနိုင်ဘူးအဲ့တော့ငါခံလည်းမနေခြင်းဘူးဆိုပြီးတော့အိတ်ချီးအလုံးတရာတော့တာအလွန်ကောင်းတယ်မသေးဘူးเนาะမသေးခြင်းမသေးဘူးဆိုတာဦးဇင်းကယုံတယ်အိတ်ချီးအလုံးတရာတော့တယ်မသေးဘူးအလုံးတရာကိုတော့အဲ့ဒါညတော့ပြီးတော့တေတော့မယ်ဆိုတော့ပပယရသူ့ကိုသူပြင်းဆင်ပြီးတော့တော်တော်လည်းတတိကောင်းတယ်လို့ပြောရမယ်မသေးဘူးအဲ့ဒါမနဲ့လင်းလာပြီးတော့ဟာဟာမသေးလည်းမသေးပါလားအဲ့ဒါနဲ့သူကကျိုးလိုက်ကြတယ်လယ်ပင်ကိုကျိုးနေပြတ်တံတူတူတူဟုတ်လားအဲ့ဒါနဲ့တော့ကျိုးမတွေ့တဲ့အခါကျတော့သင်းပိုင်နဲ့ဒီလယ်ပင်ကိုညှစ်ဆွဲတာတော့သူအဲ့ဒါမျက်လုံးကြီးတွေပြူထွက်လာလယ်ပင်နေလီးရဲပြီးတော့အဲ့ဒါလည်းမသေးဘူးအဲ့ဒါနဲ့မနဲ့လင်းတော့ကိုတော်တွေကနိုးလာကြသူစာပင်တိုက်မှဖြစ်နေတာဟုတ်လားအဲ့ဒါနဲ့ဟာငါ့ကိုတတ်တည်သွားမှလို့ခိုင်းအဲ့တော့ကိုတော်တွေကနောက်နေတယ်လို့ထင်နောက်ကျတော့သူ့အမူအရာကြည့်တော့တော်တော်ကိုရုပ်ပြခြင်းပြဖြစ်နေတော့မှဖြုံတန်းပို့อ่ะအဲ့ဒါဖြုံတော့မသေးဘူးအခုတရားအထုတ်နေအဲ့ဒါစာကြံပြီးပြီးသားဓမ္မစီရပြီးပြီးသားအဲ့ကိုတော့လေအဲ့ဒါဦးဇင်းတို့ရဲရွာသွားသွားပါပဲအဲ့တော့ပြောနေတာကယောဂဘုရှိတယ်ဆိုရင်လူတွေကမဖြစ်သွားစိတ်တန်းကြရတယ်အခုယောဂဘုမရှိလည်းပဲသိခြင်းရင်သိတာခုအဲ့ဒီဦးဇင်းအိတ်ရှိအလုံးတရားတောက်တာမသိဘူးနော်ဟုတ်လားဒါကြောင့်ယောဂဘုရှိခြင်းမရှိခြင်းသိခြင်းမသိခြင်းရဲ့ပုံမှာအဓိကပြတ်ထန်းနေတာမဟုတ်ဘူးအဓိကပြတ်ထန်းတာကတော့ကံတရားပေါ့ယောဂဘုလိုစဉ်ကျက်ထန်းတာရဲမယ်ထိုက်တယောက်တော့ပါမယ်ပေါ့အဓိကကတော့ကံရှိရင်နေကြရမယ်ကံမရှိရင်ပေကြရမယ်အဲ့တော့တည်ခြင်းရဲ့အကြောင်းတရားတွေများတယ်ဆိုတာအဓိကကံတရားတစ်ခုတည်းကိုစဉ်းစားကြည့်တာနဲ့ထိတ်လန့်စရာကောင်းနေပေါ့ကိုယ့်ရဲ့ကံကဘယ်လောက်ကျန်နေတယ်လို့ဘယ်သူမှမသိနိုင်ဘူးဟုတ်လားဒါကြောင့်ပြည့်တဲ့ကောင်းတော်တို့ဒီနေ့လုပ်ရမယ့်အလုပ်ကိုဒီနေ့ပဲလုပ်လိုက်ပါမနေ့ကဆိုတာမပေကြဘူးမရေရဘူးစိတ်မချရဘူးဘာကြောင့်လဲဆိုတော့တည်ခြင်းတရားဆိုတာများစွာသောစစ်တီရှိတယ်တဲ့အကြောင်းတရားများတယ်ပေါ့တည်ခြင်းလွယ်လွယ်လေးတည်သွားတတ်တယ်ပေါ့ဟုတ်လားအဲ့ဒီလိုတွေးခိုင်းတာအဲ့ဒီလိုစဉ်းစားဆင်ခြင်ခိုင်းတာဟာလုံးစစ်ဖို့အတွက်အများကြီးတွန်းအားပေးနိုင်တဲ့အကြောင်းအရာတွေလို့မကျွန်နိုင်ဘူးလားကျွန်နိုင်တယ်ဟုတ်လားအဲ့ဒီမှာသုဒ္ဓဂါထာကျတော့မြတ်စွာဘုရားဘာဟောတုံးဆိုတော့ဥရောဝိဟာရိအာတာပိအဟောရတမတ္တံတိတောတံဝိဘတ္တိကရသောတိတံတော်အသိကတိမူနိရဲ့နော်ဧဝဝိဟာရိအာတာပိအခုပြောခဲ့တဲ့ဤနဲ့အလွန်ပြင်းပြင်းထန်ထန်အထုတ်မယ်ဆိုလို့ရှိရင်ဟုတ်လားဒီခြင်းတရားကိုစဉ်းစားပြီးတော့ငါအခုလောရမယ်လို့ကိုခုပဲလုပ်လိုက်နေဒီအလုပ်ကတံဖို့အစီအစဉ်လို့နားလည်ပြီးတော့အတိတ်ကိုလည်းပဲမပြန်မဲနဲ့ဟုတ်လားအနာဂတ်ကိုလည်းပဲမပြန်မဲနဲ့စိတ်ဥပ္ပံဖြစ်ခြင်းယုံနာကိုပဲလုံလဝရိယအာကြီးစွာနဲ့ဒလဇတ်တိနေအောင်ကြိုးစားအထုတ်နေမယ်ဆိုရင်တဲ့ဧဝဝိဟာရိအာတာပိအဟောရတမတ္တံတိတော်တဲ့နေရောညာရောမပြင်းမရှိဇွဲလုံးလဝရိယနဲ့တလဇက်ဖြစ်အောင်ကြိုးစားအထုတ်မယ်ဆိုရင်တဲ့တံဝီဘတ်ဒီကရတော်တိတန်တော်အသိကတိမှုနေတယ်အဲ့ဒီပုဂ္ဂိုလ်ကိုတရားရန္တာရိယာသူတော်ကောင်းကြီးတွေကဘတ်ဒီကရတော်တိကောင်းသောညာတညာရှိတဲ့ယဟန်လို့အဲ့ဒါလိုနာမည်တတ်တယ်တဲ့နောက်ကောင်းသောညာကောင်းသောနေပေါ့နော်အေးဒါကြောင့်ပြည့်တော်ကောင်းတော်တို့ဘဝမှာဟိုကောင်းတဲ့ညာလေးတွေကောင်းတဲ့နေလေးတွေဖြစ်ချင်တယ်ဆိုလို့ရှိရင်ဒီလိုအတိလေးတွေနဲ့နေလိုက်တာဟာအဆင်အမြင်ဆုံးနေလေးလို့မဆိုနိုင်ဘူးလားနော်ကျန်တဲ့နေလေးတွေလည်းကောင်းတာတွေအများကြီးရှိပါတယ်နော်ဆွလွန်မှုတာတာကောင်းမှုနဲ့နေကြတာတချို့ရှိတယ်နော်ဒီလာလေးရှင်တရားထင်းထင်းပြီးတော့နေကြတာရှိတယ်မေတ္တာပွားပြီးတော့နေတာရှိတယ်တရားကုံတော်ကိုအာယုံပြုပြီးတော့နေကြတာရှိတယ်နေလေးတွေအမျိုးမျိုးပါပဲဟုတ်လားသို့တော်ဒီနေလေးလေးနဲ့နေတာကတော့နေလေးတွေကနေလေးတွေမှာအကောင်းဆုံးနေလေးပဲဟုတ်လားဘလိုနေရမှာတော့အတိတ်ကိုပြန်ပြီးတော့မစဉ်းစားနဲ့အတိတ်နဲ့ပတ်သက်ပြီးတော့အကုသိုလ်မဖြစ်အောင်ကိလေသာမဖြစ်အောင်ကြိုးစားရမယ်ဟုတ်လားအနာဂတ်နဲ့ပတ်သက်ပြီးတော့ကိလေသာမဖြစ်အောင်ကြိုးစားရမယ်ပြစ္ဆုတ်ပံမှာလည်းပဲမစွဲယူပဲနဲ့ဆွတ်လွတ်ပြီးတော့နေနိုင်ရတယ်ဒီလိုအကြီးပင်းမျိုးရှိဖို့ဆိုတာကဒီပြစ္ဆုတ်ပံမှာပြစ်ဆဲရုပ်နာကိုတိနေအောင်ကြိုးစားရင်းနဲ့ဩဒလဇတ်ချုပ်ရောက်နေတဲ့အရာတွေပဲလို့ပြီးတဲ့ဉာဏ်ပညာရင်မာလာမှန်တယ်ဒါကပို့ပြီးတော့လွယ်ကူနိုင်တာပေါ့ဟုတ်လားပြစ္ဆုတ်ပံဖြစ်နေတဲ့သဘောတရားတွေဟာကိုကြည့်နေတဲ့အခိုက်အတန့်ကိုရှုနေတဲ့အခိုက်အတန့်မှာပဲဒလဇက်ကုံပြောက်သွားနေတာကိုမသိနိုင်ဘူးလားသိနိုင်တယ် အဲ့တော့သုံးသုံးကဖြစ်ခဲ့တဲ့အရာမရှိတော့ဘူးဆိုတာကအလုံးမထင်ရှားဘူးလားထင်ရှားတယ်မရှိတော့ဘူးဆိုတာကိုတကယ်သိမယ်ဆိုလို့ရှိရင်မရှိတော့တဲ့အရာတွေနဲ့ပတ်သက်ပြီးတော့ဘာမှအကုသိုလ်ဖြစ်စရာကိလေသာဖြစ်စရာအကြောင်းမရှိဘူးမရှိတာကိုရှိတယ်လို့ထင်နေလို့သားလဲဒကာတော်တို့ဥကျင်တို့တည်းဟာဒုက္ခရောက်ကြရအောင်အဲ့လိုပဲအနာဂတ်ကိုလည်းအရှိတရားတစ်ခုအနေနဲ့သုံးသပ်ကြတာရှိရနော်ဟုတ်လားအနာဂတ်ဆိုတာတကယ်တမ်းကမရှိသေးပါဘူးမရှိသေးဘူးဆိုတာကမရှိဘူးလို့ပြောတာနဲ့အတူတူပဲဟိုရှိတော့ရှိလာလိမ့်မယ်တစ်ချိန်မှဖြစ်တော့ဖြစ်လာလိမ့်မယ်သို့တော့အခုလောလောဆယ်တော့မရှိသေးဘူးမဖြစ်သေးဘူးဟုတ်ရဲ့လားဒါကြောင့်ပြည့်တဲ့ကောင်းသူတော်ကောင်းတို့အတိတ်ကိုဆွန့်လိုက်ပါဟုတ်လားအနာဂတ်ကိုလည်းဆွန့်လိုက်ပါပြစ္ဆုတ်ပံကိုလည်းဆွန့်လိုက်ပါဒါဥက္ကဋေနာကိုခေါ်တဲ့တရားနော်ရှေးကိုလည်းပဲလွတ်လိုက်ပါနောက်ကိုလည်းပဲလွတ်လိုက်ပါအလယ်ကိုလည်းပဲလွတ်လိုက်ပါတဲ့မလွတ်နိုင်ဘူးဆိုတာကဒါကိုကောင်းတယ်ထင်လို့ရှိတယ်ထင်လို့မလွတ်နိုင်တာတရားတန်းကတော့ဖြစ်ပြီးတော့မရှိတော့ဘူးဟုတ်လားဒါကြောင့်အတိတ်ကလည်းမရှိတော့ဘူးအနာဂတ်ဆိုတာလည်းမရှိသေးဘူးပြိဿုပ္ပံဆိုတာလည်းအခုပဲဖြစ်ပြီးတော့အခုပဲမရှိတော့ဘူးဆက်ပြီးတော့ဖြစ်တာရှိတယ်တို့တော့သူလည်းပဲတလက်ဆက်ပဲချုပ်ပြောင်းနိုင်နေတယ်ဟုတ်လားဒါကြောင့်ဘယ်ရာမှကောင်းကောင်းနားလည်မယ်ဆိုလို့ရှိရင်ဟိုမလွတ်เสียရမရှိဘူးပေါ့ဟုတ်လားဒါကြောင့်လွတ်လိုက်ဖို့ဆိုတဲ့ဉာဏ်ကလေးရအောင်ပြစ္ဆုတ်ပံပြစ္ဆုတ်ပံနိုင်ပြစ္ဆုတ်ပံနိုင်ကိုတတိလေးဥရှိပြီးတော့တိတိနေအောင်ကြိုးစားအထောက်ရဟုတ်လားအေးတဏှတိမကြီးကိုဟောတာကြတော့ရှင်းလုံးဝနဲ့ပတ်သက်ပြီးတော့ကိလေသာတွေမဖြစ်အောင်ဟောရှင်းနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနေတဲ့ကိလေသာတွေကို၆တွေ့သွားပါစီဟုတ်လားအနာဂတ်နဲ့ပတ်သက်ပြီးတော့လည်းပဲတောင့်ကြံမှုတောင့်တမှုကိလေသာတွေမဖြစ်ပါစေနဲ့အလေကိုလည်းပဲမစွဲอยู่ပါနဲ့ဒါဆိုရင်တင်ဟာငြိမ်းချမ်းမှုအဖြစ်ကိုရလိမ့်မယ်ဟုတ်ရဲ့လားဒါကြောင့်ပိဋကတ်ကောင်းတော်တော်ဒီကနေ့ဟိုတရားအထုတ်တဲ့နေရာမှာများစွာအထောက်အကူပြုနိုင်တယ်လို့ဦးဇင်းတို့ထင်တယ်အခြေခံတည်တည်တည်တိုက်တဲ့เนาะအတေအနာဂတ်ပိဿုပံဟုတ်လားကာလသုံးတံမှာဖြစ်ဖြစ်တည်းများသောယုံနာနေရာတကယ်ကတော့ချုပ်ပြောင်းသွားတာနဲ့ပဲအဆုံးသတ်ခဲ့ရเนาะဒါကြောင့်ရှိနောက်အလေဒါလေးနဲ့တိုးဆက်ပြီးတော့လည်းမနာလေရမှာနော်ရှိနောက်အလေအတိတ်အနာဂတ်ပိဿုပံဟုတ်လားရှိကိုလည်းလွတ်လိုက်ပါနောက်ကိုလည်းလွတ်လိုက်ပါအလေကိုလည်းလွတ်လိုက်ပါလွတ်လိုက်ခြင်းလွတ်လိုက်နိုင်တဲ့အရည်သွေးရှိဖို့ဆိုရင်အမှန်ကန်သိဖို့လိုတယ်ဟုတ်လားအမှန်ကန်ကဘယ်လိုသိရမှာတော့အတိတ်ကမရှိတော့ဘူးလို့သိရမယ်အနာဂတ်မရှိသေးဘူးလို့သိရမယ်ပိဿုပံဆိုတာပျက်စီးနေစေလို့သိရမယ်အဲ့လိုတည်တဲ့အသိဉာဏ်ကိုရဖို့ဆိုလို့ချင်းဘာကိုအဓိကပြရနာထားပြီးတော့အထောက်အမှန်လို့ဆိုတော့တတိကိုအဓိကပြရနာထားပြီးတော့အထောက်ရမယ်တတိပဋ္ဌာန်ပေါ့နော်ဒါကြောင့်ကိုယ့်ရဲ့ရုပ်ကာယပိုင်းဆိုင်ရာဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားရမယ်ခံစားချက်ဝေဒနာတွေဘာဖြစ်လာလားဖြစ်တိုင်းဖြစ်တိုင်းသိအောင်ကြိုးစားအထောက်ရမယ်ဆိုတော့ဦးရှင်တို့အထောက်ပုံအထောက်နေကတော့အထူးတလည်းပြောကြရလုံးမမထင်ပါဘူးနော်ကိုယ်စိတ်ထဲမှာနှိမ့်ချတဲ့သဘောကျတဲ့နည်းနဲ့အထောက်ပံအကုန်လုံးအမှန်နေကြည့်ပါပဲကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားကိုရှုမှတ်ဆင်ခြင်နဲ့သိသိနေတယ်ဆိုရင်ဘယ်နည်းဖြစ်ဖြစ်တာအမှန်ကြီးပဲဟုတ်တယ်မဟုတ်လားခန္ဓာရဲ့အကြောင်းကိုတကယ်သိအောင်ကြိုးစားရင်သိလာလို့ရှိရင်ဒါတရားတော်မှာဥရှင်တို့ကြိလေတာဖြစ်ပြအကြောင်းရှိမလားမရှိဘူးဟုတ်လားဒါကြောင့်ကိုယ့်ရဲ့ခန္ဓာကိုယ်မှာဖြစ်နေတဲ့သဘောတရားကိုသာရှုမှတ်နေမယ်ဆိုရင်ဒါနိမန်လမ်းမှလို့မပြောနိုင်ဘူးလားပြောနိုင်ရဲ့နော်အာထုတ်ကြတာကတော့ကိုယ်စိတ်ထဲမှာသဘောကျနှိမ့်ချတဲ့နည်းနဲ့အာထုတ်ကြပေါ့။ဘောဆော်သူတွေဆိုတာကတယောက်နဲ့တယောက်ဒီရိုက်ဒီအကြိုက်တွေကတူကြတာမဟုတ်ဘူးနော်။ဒါကြောင့်ဘောနာပိနာကိုပင်နိုင်ထားပြီးတော့နော်။ဒီစုပ်ပန်းဖြစ်ပေါ်ရဖြစ်ပေါ်ရထင်ရှားရထင်ရှားရယုံနံတွေကိုရှုမှတ်ပေါ်များပြီးတော့နေမယ်ဆိုရင်လည်းရှုမှတ်ပေါ်များပြီးတော့နေပေါ့ဟုတ်လား။သို့မဟုတ်ဝင်လေထွက်လေထိတာကိုထိတိုင်းထိတိုင်းဒလဇက်တိနေအောင်ကြိုးစားအထုတ်မယ်ဆိုရင်လည်းကြိုးစားအထုတ်ပေါ့နော်။ဒါမှမဟုတ်ဦးဇင်းတို့လေရီနီးလို့ဆိုရမယ်နော်အာနာပါနကမ္မထံကိုတမာတိတရားအနေနဲ့ထူထောင်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးမှာဖြန့်ပြီးတော့ဟုတ်လားရှုမှတ်ပွားများတဲ့နေ့နော်ဘာပဲဖြစ်ဖြစ်ကိုယ်အကြောင်းကိုတည်အောင်လုပ်တာကိုယ်ဘဝရဲ့အကြောင်းကိုကိုယ်တည်အောင်လုပ်တာတရားတန်းကကိုယ်ခန္ဓာကိုယ်ဘဝဆိုတာမတည်မြဲတဲ့သဘောများတာဖြစ်တယ်မတည်မြဲတဲ့အတွက်ကြောင့်အကောင်းမဟုတ်တဲ့သဘောများတာဖြစ်တယ်ဟုတ်လားအဆိုးမရတဲ့သဘောများတာဖြစ်တယ်အဲ့ဒီအနိစ္စဒုက္ခအနတ္တကိုသိဖို့ကလိုရင်းပဲမို့လားဟုတ်တယ်နော်အေးအဲ့ဒီအနေစာဒုက္ခအနတ္တကိုသိဖို့အတွက်ဒါတရားဓမ္မတို့အရှင်တို့တွေကမ္မထာနည်းမျိုးစုံနဲ့ကြိုးစားအထောက်ကျမ်းရတယ်အဓိကဟိုကြတဲ့အချက်ကိုပြောမှဆိုရင်ကိုယ်အကြောင်းကိုသိအောင်ကြိုးစားတာတတိကတော့အဓိကအကြံဆုံးအကြောင်းတရားပေါ့နော် သတိကိုအကြည့်အမှုအနေနဲ့ထားရမယ်။ဝိရိယထက်ခံရမယ်။ဉာဏ်ပညာလည်းပါရမယ်ပေါ့ဟုတ်လား။အဲ့ဒီလိုမျိုးကြိုးစားအထုတ်မယ်ဆိုလို့ရှိရင်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့သမုဒယသစ္စာအမိရတဲ့လိုချင်တဲ့ရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့လောဘတရားဟာနေပါသွားကြအကြောင်းရှိဘူးလား။ရှိရနော်။လောဘနေသွားရင်လောဘနေသွားတာနဲ့အမြတ်လောဘကြောင့်ဖြစ်တဲ့ဒုက္ခတွေလည်းနေသွားနိုင်တယ်ပေါ့ဟုတ်ရဲ့လား။ဒါကြောင့်ဥစဉ်တို့တရားစနေတဲ့တုန်းကဘာကြောင့်တရားအထုတ်ကြရတာတော့လို့မေးရင်ဒုက္ခချုပ်ငြိမ်းစေဖို့အပေဒုက္ခတဏှာဒုက္ခငြိမ်းစေဖို့ငြိမ်းခြင်းနဲ့ဆိုရင်အဲ့ဒီဒုက္ခရဲ့အကြောင်းတရားဖြစ်တဲ့လောဘကိုပယ်တတ်နိုင်ဖို့မပယ်တတ်နိုင်နေခင်မှာနေပါအောင်ကြိုးစားနိုင်ဖို့တော့လောဘနေဖို့ဆိုတာကဒီတရားကိုအထုတ်မှသာလေလောဘကနေနိုင်တာပေါ့ဟုတ်လားဒါကြောင့်ပိဋကပေါင်းတော်ကောင်းတို့တတိထားပြီးတော့ခန္ဓာကိုရှုမှတ်ခြင်းဖြင့်ပွားများတဲ့အလုပ်ကိုလုပ်မယ်ဆိုရင်အမှန်သိတဲ့အတွက်ကြောင့်လောဘနေမယ်လောဘနေရင်လောဘကြောင့်ဖြစ်တဲ့ဒုက္ခတွေနေတော့မယ်ဒါကြောင့်ကိုယ်လုံနေတဲ့အလုပ်ရဲ့ရည်ရွယ်ချက်ကိုသိဖို့လိုတယ်ဘယ်လိုလုပ်ရမလဲဆိုတာကိုသိဖို့လိုတယ်အချိန်ကကြာကြာရိုးရိုးရှင်းရှင်းနားလည်ဖို့မလိုဘူးလားလိုတယ်ဒါကြောင့်အချိန်တိုင်းမှာကိုယ်ကြိုးစားမယ်ဆိုရင်ကြိုးစားလို့မရဘူးလားရတယ်နော်ဒါပေမဲ့ဒီလိုနေရာလေးကိုလာပြီးတော့လုပ်တယ်ဆိုတာကတော့တတ်တတ်မှတ်မှတ်လေးပို့ပြီးတော့လုပ်ဖြစ်တာပေါ့ဟုတ်လားဒါကြောင့်ရောက်လာကြတာအလွန်ပဲဝမ်းသာစရာကောင်းတယ်ဥစဉ်ကဒီလောက်လူတွေများလိမ့်မယ်လို့မှတ်မထားဘူးဟုတ်လားဒါကြောင့်အလွန်လဲဝမ်းသာပါလေနော်ဒါကြောင့်ဦးဇင်းတို့ညနေပိုင်းရောက်ရင်လည်းဒီလိုတရားအထုတ်တာနဲ့ပတ်သက်တဲ့နော်တရားစကားလေးတွေကိုရွေးချယ်ပြီးတော့ပြောပြမယ်ပေါ့နော်အဲတော့ဦးဇင်းတို့လေးရကျော်ကျော်ဆိုတော့ဟိုတရားစကားတရားအထုတ်တာနဲ့ပတ်သက်တဲ့တရားစကားတွေတော်တော်များများပြောပြလိမ့်မယ်ပေါ့နော်အဲတော့ဦးဇင်းတို့ဒီကနေ့မနေ့တော့အချိန်ကဒီလောက်နဲ့ဒါရှိနေပြီနော်ဒါကြောင့်ဒီကနေ့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေအခြေခံအဖြစ်အလွန်တည်တည်တည်လိုက်တဲ့အတိတ်အနာဂတ်ပစ္စုပန်ရှင်းနောက်အလေဟုတ်လားဘာကိုမှဆွဲကင်မထားဘဲနဲ့နောက်လွတ်နိုင်အောင်ကြိုးစားအထုတ်ကြဖို့ဟုတ်လားအဲ့လိုအထုတ်တဲ့နေရာမှာလည်းပဲတတိကိုအဓိကဗရဏကြတဲ့နေရာမှာထားပြီးတော့ကိုယ့်ရဲ့ခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဘယ်နေရာမှာပဲရောက်ရောက်ဘယ်ချိန်မှာပဲရောက်ရောက်ဟုတ်လားဘယ်လိုအနေထားပဲဖြစ်ဖြစ်တလဇတိတိတိတိနေအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်တပိတပေါင်းတရောင်းလို့ဦးဇင်းတို့တွေမျှော်မှန်းထားတဲ့ကောင်းကျိုးချမ်းသာမရနိုင်ဘူးလားရနိုင်တယ်။ဒါကြောင့်ပိတပေါင်းတရောင်းတို့ဒီကျုလို့အထုတ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတိကြောင့်မဉ္ဇဉ်ပုညမြတ်နိဗ္ဗာန်ကိုနှင်းမြန်ထုတ်ချောင်းမျက်မှောက်ပြုပရာဈေးကုန်တော်ဟုပတနာအောင်စုကျူကြံကုန်ရာတည်း